Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2015ခုနှစ်ဇန်နဝါရီလ25ရက်နေ့တင်းနှင်းကနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းရမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မကတော့ဆုမြတ်မမရှင်အမေရိကန်သမ္မတဥဘားမားရဲ့3ရက်ကြာအိန္ဒိယခီးစဉ်ဒီကနေ့စတင်ပါတယ်Greek နိုင်ငံမှာဒီကနေ့ကျင်းပနေတဲ့ထွေထွေရွေးကောက်ပွဲတွေကနေနိုင်ငံကိုဘလို့ရှေ့ဆက်မယ်ဆိုတာအဆုံးဖြတ်ပေးမှဖြစ်တယ်လို့ Greek ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ပညာရေးဥပဒေကိုဆန့်ကျင်တဲ့ကျောင်းသားတွေရဲ့တပိတ်တိုက်ပွဲနောက်ဆုံးရအခြေအနေတွေကိုတော့သတင်းတွေကြီးညာပြီးမှတင်ပြပေးမှာပါ။
ကျွန်တော်တို့တောက်လျှောက်နေဆောင်ကြည့်နေတယ်ပုံနေဗီဒီယိုရိုက်ရိုက်ပြီးတော့ report တင်တယ်ကျွန်တော်မြင်တာကတော့ကျွန်တော်တို့ကိုကျွေးရှိရှိနဲ့လှန်တာပေါ့ခြိရတဲ့ကျိုးတော့ရှိတယ်ဒါလည်းဆိုတော့ဒီကိုမဆက်ရှိမြို့နဲ့ကြော်တိုင်းတမျိုးပြီးတမျိုး
ပါဒါတော့တပိတ်ခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတက်ပါရှင်မကြခင်မှာအပြည့်အစုံကိုကြားချရမှာပါဒီနောက်မှာတော့တိုင်းသားလူနည်းစုတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကံပြည်တွင်းသုံးသက်ချက်အစည်းအဝေးတက်ကြီးစကားတို့ကိုထုတ်လွှင့်ပေးဖို့ရှိသလိုသောရရှင်တို့ VOA ကိုရေးသားပေးပို့ကြတဲ့ပေးစာတွေကိုလည်းနောက်ပိုင်းမှာပြန်ကြားပေးမှာဖြစ်ပါရဲ့ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတ်ဆုမြတ်မွန်နဲ့မမိုးဖြူတို့ကကြီးညာပေးကြမှာပါ။
အာဆာပစိဖိတ်ဒေသအတွက်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမြင်သစ်တွေနဲ့ရှုမြင်ပုံကိုသဘောတူလက်ခံတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လုပ်ဖို့အတွက်လည်းဝန်ကြီးချုပ်မိုဒီနဲ့သဘောတူခဲ့တယ်လို့သမ္မတအိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်တို့နယူးဒယ်လီမြို့တော်မှာတွေ့ဆုံပြီးမှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောခဲ့ပါတယ်။နျူကလ িয়ার အရေးစီးပွားရေးကာကွယ်ရေးနဲ့ကမ္ဘာ့ရာသီဥတုပြောင်းလဲရေးကိစ္စတွေကိုခေါင်းဆောင်နှစ်ယောက်ဆွေးနွေးခဲ့ကြတာပါအမေရိကန်နဲ့အိန္ဒိယဆက်ဆံရေးဟာနောက်ထပ်အဆင့်အထစ်တစ်ခုမှရောက်နေပြီလို့အိန္ဒိယဝန်ကြီးချုပ်ကဆိုပါတယ်အကြမ်းဖက်မှုဟာကမ္ဘာကြီးကိုချိမ့်ချောက်နေတဲ့အဓိကအန္တရာယ်ကြီးဖြစ်နေတဲ့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အလုံးစုံပါဝင်တဲ့ကမ္ဘာမဟာဗျူဟာတစ်ခုလိုအပ်တယ်လို့လည်းဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်ဒီကနေ့နယူးဒယ်လီလေဆိပ်ကိုတနင်္ဂနွေနေ့မှာရောက်လာတဲ့ဒီသမ္မတဥဘားမားကိုဒီခီးစဉ်ဘလောက်အရေးကြီးသလဲဆိုတာကိုပြသတဲ့အနေနဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတန်ကင်းတမန်ကင်းထုံးစံကိုဖျက်ပြီးတော့ကိုယ်တိုင်သွားရောက်ကြိုဆိုခဲ့ပါတယ်။အမေရိကန်သမ္မတကိုတရားဝင်ကြိုဆိုတဲ့အခမ်းအနားကိုတော့သမ္မတပရနပ်မူဂါဂျီရဲ့သမ္မတအင်ဗျူရောမှာပြုလုပ်ခဲ့တာမှာတနက်22ချက်ပြစ်ဖောက်ပြီးတော့ဂုဏ်ပြုပါတယ်။အဲဒီနောက်မှာသမ္မတဥဘားမားဟာအိန္ဒိယအမျိုးသားခေါင်းဆောင်ကြီးမဟာတမဂန္ဒီရဲ့ဂုဏ်ပိတ်မှန်မှာသွားရောက်ပြီးတော့လွမ်းသူပန်းခွေချခဲ့ပါတယ်။အခုညပိုင်းမှာတော့နိုင်ငံတော်ညစာစားပွဲကိုသမ္မတဥဘားမားတက်ရောက်ပါတယ်။၃ရက်ကြာခီးစဉ်တွင်နှစ်ဖက်မှာတော့အိန္ဒိယသမ္မတနိုင်ငံနေ့နှစ်ပတ်လည်အခမ်းအနားကိုသမ္မတဥဘားမားတက်ရောက်မှာဖြစ်တဲ့အတွက်သူဟာအိန္ဒိယသမ္မတနိုင်ငံနေ့ကိုတက်ရောက်တဲ့ပထမဆုံးအမေရိကန်သမ္မတဖြစ်ပါလိမ့်မယ်။သတင်းလာနေမှာပဲအမေရိကန်နဲ့အိန္ဒိယစီးပွားရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုတက်ရောက်မိန့်ခွန်းပြောကြားဖို့ရှိပါတယ်။အင်္ဂါနေ့မှာတော့ဒီအမေရိကန်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးနဲ့ဆိုင်တဲ့မိန့်ခွန်းတစ်ခုကိုမနေ့ပိုင်းမှာပြောပြီးသမ္မတဥဘားမားအိန္ဒိယနိုင်ငံကနေပြန်လည်ထွက်ခွာမှာဖြစ်ပါတယ်။အရင်တုန်းကတာဂျ်မဟာအဆောက်အဦစီကိုသမ္မတဥဘားမားသွားဖို့အစီအစဉ်ရှိခဲ့ပေမဲ့ဆာဒီအာရေဗျဘုရင်အဗ်ဒူလာကွဲလွန်သွားတဲ့အတွက်အိန္ဒိယခရီးစဉ်ကိုတိုးလိုက်ပြီးတော့ဆာဒီအာရေဗျနိုင်ငံကိုသွားမှာဖြစ်ပါတယ်ရှင်
။ပါကစ္စတန်စစ်တပ်ကမြောက်ဝါဇရစ်တမျိုးနွယ်စုရဲ့ပိုင်နက်ထဲမှာပုံအောင်နေတဲ့စစ်သွေးကြွားလူတန်းတရာရှိသူတွေကိုဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်လူ35ယောက်လောက်သေဆုံးခဲ့တယ်လို့စစ်တပ်တာဝန်ရှိသူတွေကပြောဆိုပါတယ်။တနင်္လာနေ့လေကြောင်းတိုက်ခိုက်မှုကအာဖဂန်နစ္စတန်နဲ့နယ်စပ်နားမှာရှိတဲ့ဒါတာကူးဒေသကိုအဓိကထားလုပ်ခဲ့တာလို့စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဝါဇရစ်တန်ဒေသမှာပြီးခဲ့တဲ့ဇွန်လကစပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုခြေမုံးနဲ့တိုက်ပွဲတွေကိုစတင်ခဲ့တာလို့တာဝန်ရှိသူတွေကပြောဆိုပါတယ်။တိုက်ခိုက်မှုကြောင့်အကျန်းဖက်သမားလူတန်တရာရှိတဲ့လက်နက်ကိုင်2000လောက်ကိုချေမှုန်းနိုင်ခဲ့ပြီးအစိုးရတပ်ဖက်ကစစ်တီအင်အား200လောက်သေဆုံးရှုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဝါဇရစ်တန်ဒေသမှာအယ်ခိုင်ဒါနဲ့မဟာမိတ်ဟက်ဇနီအကျန်းဖက်ကွန်ရက်တီဖွဲ့စည်းတည်ထောင်တဲ့အခြေစိုက်စခန်းဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပါတယ်။ပါကစ္စတန်ထိုးစစ်တွေဟာအကျန်းဖက်သမားတွေရဲ့အခြေခံစောင့်ကိုဖျက်ဆီးနိုင်တယ်လို့အမေရိကန်အစိုးရဘက်ကပြောပေမဲ့ပါကစ္စတန်နေဆက်ကအနေရီအားလုံးချေမှုန်းနိုင်ပြီလို့တော့အသိမှတ်မပြောသေးပါဘူး။အမေရိကန်သမ္မတရဲ့အိန္ဒိယခီးစဉ်အပြီးဒီနေ့တနင်္ဂနွေနေ့မှာအကျန်းဖက်သမားတွေကိုချေမှုန်းတဲ့လေကြောင်းတိုက်ခိုက်မှုကိုပါကစ္စတန်စစ်တပ်ကလုပ်ခဲ့တာလည်းဖြစ်ပါတယ်
။ IS Islamic စစ်သွေးကြွတွေဖမ်းဆီးထားတဲ့ဂျပန်နှစ်ယောက်ထဲကတစ်ယောက်ကိုစစ်သွေးကြွတွေကောင်းဖြတ်တတ်ခဲ့ပုံရပြီးတဲ့နောက်မှာဒီလို့ရဟာအင်မတန်တရားလွန်ပြီးတော့ဘလို့မှခွဲလွတ်နိုင်စရာမရှိဘူးလို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားခဲ့ပါတယ်။ ခေါင်းဖြတ်တက်ခံထားရတဲ့ဒီလုံခြုံရေးဆိုင်ရာကွန်ထရက်တာဟာရူနာယူကာဝါရဲ့ဓာတ်ပုံကိုကင်ဆောင်ထားတဲ့အလွတ်သတင်းထောက်ကန်ဂျီဂိုတိုရဲ့ဗီဒီယိုကိုစစ်သွေးကြွတွေကအွန်လိုင်းပေါ်မှာတင်ခဲ့တာပါဒီကိစ္စအတွက်အရေးပေါ်ဝင်ကြီးအဆင့်ဆွေးနွေးပွဲကိုဒီကနေ့မနေ့မှကျင်းပခဲ့ပြီးတဲ့နောက်မှာဒီသက်ဖြတ်မှုကိုဘလို့မှလက်မခံနိုင်ဘူးလို့ဝင်ကြီးချုပ်အာဘေကသတင်းထောက်တွေကိုပြောကြားခဲ့ပါတယ်တေဆုံးသွားသူယူကာဝါရဲ့မိသားစုတွေအတွက်ကိုဒီစိတ်မကောင်းဖြစ်ရတယ်လို့ပြောခဲ့ပြီးတော့ဖမ်းဆီးခံထားရတဲ့ကန်ဂျီဂိုတိုအမြန်ဆုံးပြန်လွတ်လာဖို့ကိစ္စကိုလည်းတောင်းဆိုခဲ့ပါတယ်ဂိုတိုပြန်လွတ်လာဖို့တန်တမန်နီလန်းအားလုံးအပြင်တခြားဖြစ်နိုင်တဲ့နီလန်းတွေနဲ့စူးစမ်းနေတယ်လို့ဂျပန်ဝန်ကြီးချုပ်ကပြောသွားပါတယ်။ဂျပန်အစိုးရအနေနဲ့အကြမ်းဖက်မှုကိုဘယ်တော့မှအညံ့ခံမှာမဟုတ်ဘဲကမ္ဘာကြီးငြိမ်းချမ်းတည်ငြိမ်ဖို့အတွက်နိုင်ငံတကာအသိုင်းအဝိုင်းနဲ့အတူဆက်လုပ်မယ်လို့လည်းဝန်ကြီးချုပ်အာဘေကပြောကြားခဲ့ပါတယ်။စစ်သွေးကြွတွေရဲ့ဗီဒီယိုထဲမှာအခုဂျော်ဒန်နိုင်ငံမှာအချင်းချနေတဲ့ဒီအသေးခံဘုံခွဲဖို့စူးစမ်းသူအမျိုးသမီးဆာဂျီတာအယ်ရစ်ဟာဝီကိုပြန်လွှတ်ပေးရင်သူလွတ်မြောက်လိမ့်မယ်လို့ဂိုတိုကပြောထားပါတယ်ဂျပန်လူမျိုးတယောက်အသက်ခံခဲ့ရတဲ့အတွက်စိတ်မကောင်းတဲ့အကြောင်းအိန္ဒိယမှာရောက်နေတဲ့သမ္မတအိုဘားမားကလည်းဝန်ကြီးချုပ်ရှင်ဇိုအာဘေစီကိုတယ်လီဖုန်းလှမ်းဆက်ပြီးတော့ပြောခဲ့ပါတယ်ရှင
်ယူကရိန်းနိုင်ငံအဓိကစစ်ကမ်းမြို့တစ်ခုဖြစ်တဲ့မာရီယိုပိုမှာရုရှားထောက်ခံတဲ့သဘုံတပ်တွေကအချိန်မြင့်တိုက်ခိုက်လာချိန်မှာဥရောပနဲ့ရုရှားဆက်ဆံရေးပိုဆိုးလာနိုင်တယ်လို့ဥရောပသမ္မတကသတိပေးပြောဆိုလိုက်ပါတယ်စနေနေ့ကမာရီယိုပိုမြို့ကလူနေရပ်ကွက်ကိုဒုံးလက်နဲ့ပစ်ခတ်တိုက်ခိုက်ခဲ့တဲ့အတွက်လူ30တဲ့မင်းသေးဆုံးပြီး80တဲ့မင်းဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်ဒီအကြမ်းဖက်တိုက်ခိုက်မှုကိုရုရှားထောက်ခံအားပေးတဲ့ခွဲထွက်ရေးသမားတွေကကျူးလွန်တာဖြစ်တယ်လို့ယူကရိန်းသမ္မတကအမေရိကန်ဒုသမ္မတနဲ့ဖုန်းနဲ့ပြောဆိုရမှာဖော်ပြခဲ့ပါတယ်တစ်ဆက်တည်းပဲယူကရိန်းပိုင်တဲ့နေမျိုးကိုကာကွယ်ဖို့ဆောင်ရွက်သွားမယ်လို့လည်းသူကကတိပေးပြောဆိုသွားပါတယ်လက်ရှိဥရောပသမ္မတကအလဲကျသဘာဝတိလတ်ဗီးယားနိုင်ငံကဒီအခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်အဖွဲ့ဝင်နိုင်ငံတွေကိုအရေးပေါ်အစည်းအဝေးခေါ်ယူထားပါတယ်။ဒီလိုရဟာပြစ်ခတ်ရစေးရေးအတွက်သဘောတူထားတဲ့ကိစ္စတွေကိုလုံးဝလစ်လျူရှုရရောက်တယ်လို့နေတိုးအဖွဲ့တွင်းရင်းမှု Jan Stoltenberg ကပြောဆိုပါတယ်။ဒုံးလက်နဲ့လောင်ချစနစ်တွေအပါအဝင်လေကြောင်းတိုက်ခတ်ရေးအတွက်ရုရှားစစ်တပ်တွေကယူကရိန်းသဘုံတပ်တွေကိုအကူအညီပေးခဲ့တယ်လို့လည်းသူကပြောဆိုပါတယ်။မာရီယပူမြို့တော်မှာအကြမ်းဖက်တိုက်ခိုက်မှုမှာသေဆုံးခဲ့ရသူတွေအတွက်ကျေးမြို့လွတ်လပ်ရေးရင်းမြစ်မှာလူတို့ကပြောင်းနိုင်ထွန်းပြီးတမိနစ်ငြိမ်သက်အလေးပြုခဲ့ကြပါလေ
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တင်းငွေတွေနေ့ညပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဂရိနိုင်ငံမှာဒီကနေ့ကျင်းပနေတဲ့ထွေထွေရွေးကောက်ပွဲတွေကနေနိုင်ငံကိုခိုင်ခိုင်မာမာနဲ့ရှေ့တိုးသွားမလားဆွတ်ဆွတ်ဆဆနဲ့ရှေ့ဆက်မလားဆိုတာကိုအဆုံးဖြတ်ပေးမှာဖြစ်တယ်လို့ဂရိဝန်ကြီးချုပ်အန်တိုနီဆမ်မာရက်စ်ကပြောကြားခဲ့ပါတယ်ဂရိနိုင်ငံရဲ့ဗန္ဒယေးဆိုင်ရာအနာဂတ်ကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်မဲထည့်စင်မှာဝန်ကြီးချုပ်ဆမ်မာရက်စ်ကအခုလိုပြောသွားခဲ့တာပါလက်ရှိအစိုးရရဲ့အကြီးအကျယ်ချိုးချံချွေတာရေးအစီအစဉ်တွေကိုဆန့်ကျင်နေတဲ့လက်ဝဲရေးစီရီတာပါတီကအနိုင်ရနိုင်တယ်လို့ရွေးကောက်ပွဲမတိုင်ခင်လူလူစစ်တမ်းရလဒ်တွေကဖော်ပြပါရယ်အသက်40ပဲရှိသေးတဲ့စီရီတာပါတီခေါင်းဆောင်အလက်ဆစ်စီပါရက်စ်ကသူ့ရဲ့ပါတီသားအနိုင်ရခဲ့ရင်အစိုးရအသုံးစရအကြီးအကျယ်ရှော့ချမှုတွေကိုဖျက်တောက်မဲ့အပြင် EU ရဲ့ငွေကြေးကြားကန်ပေးထားမှုဆိုင်ရာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းမယ်လို့မဲဆွဲကတိပေးထားပါရယ်တကယ်လို့ Mr. Samaras တက်လာရင်ယူရိုငွေကြေးဒီခါမှာတကယ်လို့ Cyprus တက်လာခဲ့ရင် Euro ငွေကြေးသုံးတဲ့နိုင်ငံတွေထဲကနေပြီးတော့ Greek နိုင်ငံထွက်ရနိုင်တယ်လို့ဝန်ကြီးချုပ် Samaras ကတတိပေးထားပါတယ် Greek နိုင်ငံအကျွေးပြဿနာနဲ့အကြီးအကျယ်ရင်ဆိုင်နေရချိန်2012ခုနှစ်မှာဝန်ကြီးချုပ် Samaras ရဲ့ New Democracy Party တက်လာခဲ့တာပါEU ဥရောပသမဂ္ဂဥရောပဗဟိုဘဏ်နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့ရဲ့ဝင်ရောက်ဖြည့်ရှင်းပေးမှုနဲ့ဂရိနိုင်ငံဒေဝါလီခံရမဲ့ဘေးကလွတ်မြောက်ခဲ့ပေမဲ့နိုင်ငံတကာအကျွေးရှင်တို့နဲ့သဘောတူညီချက်အရဂရိအစိုးရရဲ့အတုံးစရိတ်ကိုအကြီးအကျယ်လျှော့ချခဲ့ရပါတယ်။ဂရိအစိုးရရဲ့အစီအစဉ်တွေအပေါ်မှာလည်းကြေကြေပြန့်ပြန့်ဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့ပေမဲ့အခုတော့ဂရိနိုင်ငံဟာစီးပွားရေးကျဆင်းမှုကတွေလွတ်မြောက်လာပြီးတော့ပုံငွေပြမှုတွေရှိလာခဲ့ပါတယ်။အခုရွေးကောက်ပွဲမှာဘယ်ပါတီကပဲအနိုင်ရလာလားဂရိနိုင်ငံတင်နေတဲ့အကျွေးဒေါ်လာ292ဘီလီယံကိစ္စကိုဖြည့်ရှင်းရမှာဖြစ်ပါတယ်ဂရိအစိုးရသည်မတက်မချင်းရှိမယ်လို့ကတိပြုထားတဲ့ဒေါ်လာ10ဘီလီယံကိုထုတ်ပေးမှာမဟုတ်ဘူးလို့ IMF တာဝန်ရှိသူတွေကလည်းပြောထားပါတယ်ရှင
်နိုင်ဂျီးရီးယားနိုင်ငံမှာအစိုးရတပ်တွေကဘိုကိုရမ်စစ်သွေးကြွအဖွဲ့ကိုဘွန်နိုပြည်နယ်မြို့တော်မိုက်ဒူဂူရီနဲ့ မောင်ကုန်းတို့မြို့တွေမှာတိုက်ခိုက်နေတယ်လို့ဆိုရတာဝန်ရှိသူတွေကပြောဆိုပါတယ်။လေးတန်းနဲ့ကြီးတန်းပူးပေါင်းညှိနှိုင်းပြီးစစ်စင်ရေးတွေဇက်တိုက်ဆင်နွှဲနေပြီးတိုက်ခိုက်မှုကြောင့်မိုက်ဒူဂရီမြို့ပြင်ဘက်မှာတိုက်ဆုံသူတွေတိုးလာပါတယ်။အဲ့ဒီမြို့မှာနောက်ထပ်ကြီးညာချက်တစုံတရာမထုတ်ခင်ထိညမထွက်ရကဖျူထုတ်ထားတယ်လို့ဆိုရတာဝန်ရှိသူတွေကပြောပါတယ်။မောင်ဒူဂရိုမှာရှိတဲ့စစ်တပ်စစ်တီဆောင်တွေကိုဘိုကိုဟာရမ်ဖွဲ့ကထိန်းချုပ်ထားတယ်လို့လည်းပြောဆိုပါတယ
်။ထိတ်တန့်ရသတင်းတွေကိုမဆုမြတ်မုံနဲ့မမိုးဖြူတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတစ်ပုဒ်ကိုထုတ်လွှင့်ပေးပါပါ။အမျိုးသားပညာရေးဥပဒေစန့်ကျင်ကန့်ကွက်တဲ့အနေနဲ့မန္တလေးကနေရန်ကုန်အထိခီးရှည်ချီတက်နေကြတဲ့ဒီမိုကရေစီပညာရေးသဘေးမောက်ကျောင်းသားတွေဒီကနေ့မြင်းချံမြို့ကိုရောက်ရှိလာမှာဒေသခံပြည်သူတွေနဲ့ကျောင်းသားတွေကကြိုဆိုပြီးသဘေးမောက်ပူးပေါင်းပါဝင်ခဲ့ကြပါတယ်။သဘေးမောက်ကျောင်းသားတွေချီတက်ရာခီးလန်းထောက်လျှောက်အာနာပိုင်းဘက်ကငင်းချမ်းစွာစူဝေးခွင့်နဲ့စီတန်လှည့်လည်ခွင့်ဆိုင်ရာဥပဒေပုံမှန်78အရခွင့်ပြုမဲ့ယူဖို့ဆိုပြီးတော့ဖိအားပေးတာတွေနဲ့လည်းကြုံနေရပါတယ်။ပညာရေးဥပဒေစန့်ကျင်တပိတ်မှောက်ချီတက်လမ်းလျှောက်နေကြတဲ့ကျောင်းသားတပိတ်အခြေအနေအသေးစိတ်ကိုတော့မဆုမွန်ကပြောပြပေးပါအောင်ရှင်
။အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘာကတာတက္ကသိုလ်ကျောင်းသားတမကများအဖွဲ့ချုပ်တာကတာကကျောင်းသားတွေဦးဆောင်ပြီးတော့ခရိုင်တီးတီးကကျောင်းသားတွေမန္တလေးကနေရန်ကုန်အထိခရီးရှည်လမ်းလျှောက်ချီတက်ဆန္ဒပြနေကြတာဒီကနေ့ဆို9ရက်မြောက်နေ့ဖြစ်သွားပါပြီ။လန်ခီတျောက်ပုံမှန်78ခွင့်ပြုမိန်တောင်းမှုအာနာပိုင်နေဘက်ကចောင်းသားတပိတ်ကိုလာရောက်ဟန်တာဖိအားပေးမှုတွေရှိနေပေမဲ့လို့ចောင်းသားတွေဘက်ကငြင်းညံ့စွာဆက်လက်ချီတက်ဆန္ဒပြနေကြတယ်လို့ဒီမိုကရေစီပညာရေးတပိတ်စစ်ចောင်းကိုဦးဆောင်သူတဦးဖြစ်တဲ့ဘာကသာများအဖွဲ့ချုပ်ကကိုမင်းသွေးတစ်ကပြောပါတယ
်ငြင်းညံ့မှာရှိနေတဲ့ရေချဲမျိုးနဲ့မှုပေါ့ရေတက်ဖွဲ့မျိုးနဲ့မှုဟာကျွန်တော်ခေါင်းဆောင်ပိုင်းနေနဲ့တွေ့ကြပါတယ်လို့လာပြောတယ်ပြီးတော့ပုံမှန်78ကိုတင်မှုဆိုရင်ဆက်ပြောတယ်ပေါ့သူကလည်းတာဝန်ရပါတော့တရားကိုတင်မှုလာပြီးပြောတာပေါ့မတင်လာတော့ကိုပိုင်းမှာပဲလေကျောင်းကြီးပြန်သွားတယ်ဟုတ်ကျွန်တော်တောက်လျှောက်လေးစောင့်ကြည့်နေတဲ့ဖုန်းနဲ့ဗီဒီယိုရိုက်ရိုက်ပြီးတော့ record တင်တယ်ဆိုကျွန်တော်မြင်တာတော့ကျွန်တော်တို့ကိုကြွရှိရှိနဲ့လှန်ထားတယ်ပေါ့ခြိရတဲ့ကျိုးတော့ရှိတယ်ဘာလဲဆိုဒီပုံမှန်ဆက်ရှိမျိုးနဲ့ကြော်တိုင်းတမျိုးပြီးတမျိုးမှာကျွန်တော်တို့လာပြောတယ်ကျွန်တော်လုပ်ကျင်တဲ့ပုံစံကအခေအင်းကအရှင်လေးစောင့်တစုံတရားပြောဆိုရအနေနဲ့စပြီးဖြုတ်ခွဲလို့ရပြီလို့သူတို့မြင်လို့ရှိရင်ခေါင်းဆောင်ပိုင်းတွေကိုပုံမှန်ဆက်ရှိနဲ့တရားဆွဲမယ်အဲ့ဆာမှာသူတို့ကပြောဖို့တော့စက်တယ်လို့လားကျွန်တော်မျိုးနယ်ကမျိုးနယ်တိုင်းကကျွန်တော်တို့ကိုသတိပေးခဲ့တယ်အဲ့တော့ကျွန်တော်ကစောမဆီရှိအောင်ပြည်တယ်လက်မခံမနေလုပ်တယ်အားကြောင့်တရားဆွဲရဆိုပုံစံမျိုးပေါ့ကျွန်တော်ဖြုတ်ခွဲလို့ရတယ်ဆိုအချိန်ဒီမှာတော့ဒီကျိုးနဲ့ဖြီးပြီးတော့ကျွန်တော်ကိုလုပ်မယ်လို့ကျွန်တော်ကမြင်နေဆောင်ချမယ်လို့မြင်နေအဲ့တော့ကျွန်တော်တို့ကျိုးရှိရှိနဲ့လှန်တဲ့တဘောပါပုံမဆစ်ဖြစ်ကမျိုးနဲ့ဒီတမျိုးနဲ့ကျွန်တော်တို့လာလာပြောနေတာတတိပေးနေရလို့မြင်လာတယ်
လန်ခီတျောက်ပြည်သူတွေဘက်ကတောင်းတောင်းဖြဖြကြိုးဆိုကြသလိုခရိုင်တီးတီးကចောင်းသားတွေနဲ့အတူရွှေဝါရောင်6မြို့ရဟန်းမြို့တမကကတန်ဃာတော်တချို့လည်းလာရောက်ပူးပေါင်းချီတက်နေကြတယ်လို့ဘာကသားများဖွဲ့ချုပ်ကပြောပါတယ
်ကျွန်တော်တို့လမ်းလျှောက်ပြီးချက်တန်းခဲ့တဲ့မြို့ရွာမှာရှိကမြနိုင်ငံရေးအင်အားစုတွေနိုင်ငံရေးပါတီတွေနိုင်ငံရေးအဖွဲ့အစည်းတွေနောက်ပြီးတော့မြို့ရွာမှာရှိတဲ့လူမျိုးရေးအဖွဲ့အစည်းတွေကကျွန်တော်တို့ကိုတောက်ခံအားပေးပြီးကုညီမှုအမျိုးမျိုးပေးကြတယ်နောက်လမ်းမမှာဖွဲ့စည်းမှုတဲ့တာဝန်ကြီးတွေလည်းကြိုးစားပေးကြတယ်ပေါ့ဟိုចောင်းသားဆိုတာကအိမ်တိုင်းမှာရှိတယ်ဟိုပြီးတော့ကျွန်တော်မိဘတွေကကျွန်တော်တို့စာသင်ပေးခဲ့တယ်ဆိုတာကကျွန်တော်အသက်ကြီးလာခဲ့ရင်ပြင်ပမဲ့အလုပ်မလုပ်ရအောင်ပညာတတ်ဖြစ်အောင်ပညာနဲ့ရင်းပြီးလှုပ်လှုပ်လို့ရအောင်လို့ပြင်ပမဲ့မလုပ်နိုင်အောင်စာသင်ပေးခဲ့တာအခုကျွန်တော်မိဘတွေကျွန်တော်တို့စာသင်ပေးခဲ့တဲ့ဒီမင်းကြမပြည့်မြောက်အဲ့ဒါကျွန်တော်တို့တိုက်ပွဲပေါ်မှာဖြစ်တဲ့မိဘပြည်ပြည်နဲ့နားလဲပါတယ်ဒါကကျွန်တော်ចောင်းသားနဲ့ဆိုင်တဲ့ဒရင်းကိုပဲနိုင်ငံလုံးဆိုင်ရာသဘေဖြစ်တဲ့အတွက်အစိုးရအနေနဲ့ကျွန်တော်တော်ဆိုလာတဲ့အချက်ဆက်တဲ့ချက်ကိုတော့လိုက်ရောပြီးတွေးဆုံမိပါလို့ပြောချင်တယ်။ဆိုရရင်ဒါအောင်မလိုက်ရောစစ်ဆုံမပေးဘူးဆိုရင်ဘူလာအာနာရှင်ဆိုရလို့ပဲကျွန်တော်တို့ကမြင်ပါတယ်။စီတူရလည်းအဲ့လိုမြင်နေပါဘူး။
ခီးလန်းတျောက်ဖြတ်တန်းခဲ့တဲ့မြို့တွေကပြည်သူတွေကိုအမျိုးသားပညာရေးဥပဒေတွေမှာအကြောင်းသားတွေလက်မခံနိုင်စရာအချက်တွေကဘာတွေဖြစ်တယ်ပြဋ္ဌာန်းထားတဲ့ဥပဒေတွေမှာအကြောင်းသားအခွင့်အရေးတွေကိုဟန်တားထားတဲ့ဗဟိုချုပ်ကိုင်မှုနဲ့လက်မခံနိုင်စရာဘယ်လိုအချက်တွေကိုထည့်သွင်းထားတယ်ဆိုတာပြည်သူတွေကိုရှင်းပြခဲ့ကြတယ်လို့ကိုမင်းသွေးတစ်ကပြောပါတယ်အခုလိုမျိုးအကြောင်းသားတွေစုပေါင်းပြီးတော့ချီတက်လမ်းလျှောက်နေကြချိန်မှာပဲတက္ကသိုလ်ကျောင်းတွေဘက်ကအကြောင်းသားတွေကိုကျောင်းခေါ်ချိန်တတ်မှတ်ချက်တွေနဲ့ဖိအားပေးမှုတွေလုပ်လာတဲ့အပေါ်မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဘက်ကလက်မခံပါဘူးကျောင်းသားတွေကကျောင်းသားအခွင့်အရေးကိုတောင်းဆိုနေကြတဲ့အချိန်အဓိကတာဝန်ရှိတဲ့ပညာရေးဝန်ကြီးဌာနအနေနဲ့ကျောင်းသားတွေနဲ့ပြည်လည်နိုင်မဲ့နည်းလမ်းနဲ့အပြေရှာဖို့လိုတယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဥက္ကဋ္ဌဦးတူတာကပြောပါတယ
်ဟိုပါပေါ့နော်တပိတ်မောက်ကိုကျောင်းသားကိုဆက်မိုးပဲဖြည့်ခွင့်မပေးဘူးဆိုတာကလက်ခံနိုင်ကြီးမရှိဘူးခင်ဗျာ။ဘာကြောင့်လဲဆိုတော့နိုင်ငံလုံးအတိုင်းအတာမှာကျောင်းသား90ရာခိုင်နှုန်းက85ရာခိုင်နှုန်းကဘယ်မှမပြည့်ဘူး။ကျွန်တော်က85ရာခိုင်နှုန်းပြည့်မှဆက်မိုးပဲဖြည့်ခွင့်ပေးမယ်ဆိုရင်တနိုင်ငံလုံးမှာရှိတဲ့ကျောင်းတော်တော်များများအကျောင်းသား၃ပုံ၄ပုံဖြည့်ခွင့်မရဘူး။ဒါတက်တဲ့အစိုးရအနေနဲ့ဒီတပိတ်မောက်ကျောင်းသားတွေကိုတပိတ်ကိုဖြုတ်ခွင်းတာနှီးဆုံနဲ့လုပ်တယ်ဆိုတာရှင်းရှားနေတာပေါ့နော်။အဲ့တော့ဒီကညော့ကျိုးလို့ပေါ့နော်။သူတို့လုံရင်လူတွေထုတ်ကုန်တယ်မလုံရင်ကြာကြီးကိုတင်ကြတယ်။
ဒါဥပဒေဆိုတာ nobody is above the law no one is beyond the law ဥပဒေရဲ့အထက်မှာလည်းဘာမှမရှိဘူးဥပဒေရဲ့အပြင်မှာလည်းမရှိဘူးဥပဒေအတိုင်းလုံးမှာဆိုရင်တော့ကျွန်တော်တို့ကလက်ခံတယ်ဒါပေမဲ့ဒီသတိမောက်ចောင်းသားတွေကိုရည်ရွယ်ပြီးလုပ်တယ်ဆိုရင်တော့လုံးဝလက်မခံဘူးဆိုတော့
ခြေတက်ဆန္ဒပြနေကြတဲ့ចောင်းသားတွေရန်ကုန်မြို့ကိုဆက်ရောက်ရင်တော့တပိတ်စခန်းဖွင့်ပြီးတော့အမျိုးသားပညာရေးဥပဒေကိုပြန်လည်ပြင်ဆင်ပေးရေးចောင်းသားဆရာပညာရှင်တွေနဲ့လွတ်တော်အစိုးရပညာရေးဝန်ကြီးဌာနတာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံဆွေးနွေးညှိနှိုင်းရေးဆက်လက်တောင်းဆိုတိုက်ပွဲဝင်သွားကြမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးတပိတ်မောက်ចောင်းသားတွေကပြောပါတယ်ရှင
်အမျိုးသားပညာရေးဥပဒေကိုကန့်ကွက်ချီတက်ဆန္ဒပြနေတဲ့ចောင်းသားတပိတ်ကိုအရက်ဖက်အဖွဲ့အစည်း50ကျော်ကလည်းထောက်ခံတဲ့အကြောင်းကြေညာချက်ထုတ်ခဲ့ပြီးတော့ကျောင်းသားဆန္ဒပြမှုတွေကိုအကြမ်းဖက်မှုမလုပ်ဖို့နောက်ကျောင်းသားတွေနဲ့ညှိနှိုင်းဆွေးနွေးပြီးပြဿနာဖြေရှာဖို့မြန်မာအစိုးရကိုတိုက်တွန်းတောင်းဆိုထားကြတာလည်းဖြစ်ပါလိမ့်ရှင်။အခုကတော့သတင်းဆောင်ပါကိုဒီမှာပဲအဆုံးသတ်ပြီးတော့အပတ်စဉ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းကိုထုတ်လွှင့်ပေးခြင်းပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားတချို့ရဲ့အတန်တွေကိုကဘာကမပြောနဲ့မြန်မာနိုင်ငံထဲမှာတောင်လူတွေမကြားနိုင်ကြသေးဘူးလို့တိုင်းရင်းသားလူမျိုးစုများဒီမိုကရေစီအဖွဲ့ကပအိုးလူငယ်ခွန်ခမ်းကောင်ကပြောပါတယ်။တိုင်းသားလူမျိုးတွေရဲ့နောက်ကျချန်နေတဲ့အခွင့်အရေးတွေအတွက်ဆောင်ရွက်တဲ့နေရာမှာအခက်အခဲတချို့ရှိနေဆဲပဲလို့လဲ VOA နဲ့တီးတဲ့မြေမြန်ကံမှာခွန်ခန်းကောင်ကပြောပါတယ်။ပိုးလူမျိုးတွေရဲ့အခွင့်အရေးနဲ့ယဉ်ကျေးမှုတွေကိုမြင့်တင်နိုင်ဖို့သာမကတိုင်းရင်းသားအလုံးအခွင့်အရေးဒန်းတူရရှိရေးကိုလည်းတတ်နိုင်တဲ့ဘက်ကဆောင်ရွက်သွားမှာဖြစ်တယ်လို့ပြောပါတယ်။နယူးယောက်မြို့မှာကျင်းပခဲ့တဲ့တိုင်းရင်းသားလူမျိုးစုများဆိုင်ရာညီလာခံကိုလာရောက်တက်ခဲ့တဲ့ခွန်ခန်းကောင်ကိုကိုသားညုံဦးကတီးတန့်တွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပါမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာတင်ဆက်ထားပါတယ်ရှင
်ခွန်ခမ်းကောင်အခုဗီဒီယိုလာပြီးတော့ဖြည့်ကြပြီးတာကျေးဇူးအများကြီးတင်ပါတယ
်
ကျွန်တော်အရင်ဆုံးမေးချင်တာခွန်ခမ်းကောင်ကအခုတောင်ကြီးခြေဆိုင်ပေါ့ပို့လူငယ်ဖွဲ့ဒီမိုဆိုပြီးတော့ပြီးပြီးတော့ဆောင်ရွက်နေရဆိုတော့ဒီအဖွဲ့အစည်းကအဓိကလူငယ်နဲ့ပတ်သက်လို့ဘယ်လိုရွေးချက်ထားပြီးလုပ်နေရလဲ
။အော်ဟုတ်ကဲ့ကျွန်တော်တို့ဒီဒီမိုအဖွဲ့ကိုပေါ့နော်ဒီပိုးလူငယ်အဖွဲ့ကိုကျွန်တော်တို့ကဒီ2011မှာကျွန်တော်စပြီးဖွဲ့ခဲ့တာပေါ့နော်။ဆိုတော့အဲ့လိုဖွဲ့ပြီးမှကျွန်တော်တို့ရဲ့အဓိကရည်ရွယ်ချက်ကဘာလဲဆိုတော့ကျွန်တော်တို့ဒီတိုင်းသားလူငယ်တွေအတန်တွေကိုကျွန်တော်တို့ကပြောမယ်ဆိုရင်ဟိုပါပေါ့နော်ကဘာမှမပြောနဲ့ပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာအတွက်တော့မှကျွန်တော်တို့ကဟိုတိတ်ပြီးတော့မှလူတွေကမတိကြဘူးဖြစ်နေတယ်။နောက်တစ်ခုကကျွန်တော်ကဟိုဘာရွယ်ချက်နဲ့လဲဆိုတော့ကျွန်တော်တိုင်းသားမှာကြုံတွေ့နေရတဲ့ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်။ဥပမာကျွန်တော်နိုင်ငံရေးအရတော်လကောင်ကျွန်တော်နောက်ကျအကြံနေတဲ့ကိစ္စတွေအများကြီးရှိတာပေါ့နော်။ကျွန်တော်တို့ရဲ့ဒီခွင့်ရေးတွေပေါ့။ဒါတွေကိုကျွန်တော်တို့ကဒီလူခွင့်ရေးတွေကိုကျွန်တော်တို့ကဒီမြင့်တင်ချင်တာလည်းပါတယ်။ဘာလို့လဲဆိုတော့ကျွန်တော်အခုဒီခေတ်ပြောင်းစနစ်ပြောင်းကာလမှာပေါ့နော်။ကျွန်တော်တိုင်းသားလူငယ်တွေအနေနဲ့တိုင်းသားလူမျိုးတွေနဲ့ပေါ့နော်။အမှကျွန်တော်တို့လူငယ်တွေအနေနဲ့ကျွန်တော်တို့ဒီပြန်ပြီးတော့မှကိုယ့်ရဲ့အခွင့်အရေးတွေကိုပေါ့ရတင်ရထိုက်တဲ့အခွင့်အရေးတွေကိုကျွန်တော်တို့ပြန်ပြီးဖော်ထုတ်ချင်တဲ့ရည်ရွယ်ချက်တွေပါတာပေါ့နော်အကြောင်းမို့ကျွန်တော်တို့ကဒီဒီမိုဆိုတဲ့ဒီပိုးလူငယ်အဖွဲ့ကိုကျွန်တော်တို့ကဖွဲ့ရချင်းဖြစ်တော့ပေါ့ဗျာ
အခုဒီအရက်ဖက်လူအဖွဲ့စည်းတွေကပြောမယ်ဆိုရင်အခုပြောင်းလဲကာလမှာရန်ကုန်မန္တလေးတော်များများတွေ့ရတယ်လှုပ်ရှားနိုင်ငံရှိတယ်အခုတောင်ကြီးလိုတိုင်းသားဒေသတွေမှာလှုပ်ရှားတဲ့အခါမှာအခက်အခဲရှိလားအဟန့်တားရှိလားဘာတွေစင်ခေါ်ချက်ရှိလဲ
ဟုတ်ကဲ့ကျွန်တော်တို့ဒီဟောပါပေါ့နော်ဒီရန်ကုန်တွေထက်စားရင်တော့ကျွန်တော်တို့ဒီဥမာပေါ့နော်ဒီရှမ်းပြည်ဖက်မှာတော့ကျွန်တော်တို့နယ်ဒေသတွေမှာကျွန်တော်လှုပ်ရှားမှုနယ်လေးခက်တာပေါ့နယ်လေးခက်တယ်ဆိုတော့ကျွန်တော်တို့ဒီဟောပါကျွန်တော်ဒီဟောပါပေါ့နော်ကျွန်တော်တို့ဒီနယ်တွေမှာရှိတဲ့ဒီဒေသခံတွေကိုနိုင်ကိုကကျွန်တော်တို့ဒီမှာဟောပါပေါ့နော်ဒီအပြောင်းအလဲတွေကိုကျွန်တော်တို့ကလိုက်မမီသေးဘူးလိုက်မမီသေးတော့ကျွန်တော်အကြောက်တရားတွေကကျွန်တော်တို့ဟောပါအရင်ထဲမှာရှိနေသေးတယ်အဲမို့ကျွန်တော်တို့ဒီပါလာအောင်လက်သွဲတဲ့အခါမျိုးတွေမှာကျွန်တော်တို့လက်သွဲရခက်တယ်ပြီးတော့မှတချို့ကျွန်တော်တို့ဒီဟောပါဒီဒေသန္တရဒီအာနာပိုင်တွေကပေါ့နော်ဒီအထက်ကအပြောင်းလဲတွေကိုကျွန်တော်တို့လုံနေတယ်ဗျာဒါပေမဲ့အဲ့ဒါကိုတိတ်ပြီးတော့မှနားမလည်သေးတဲ့ကျွန်တော်စနစ်ဟောင်းတွေကိုနည်းနည်းလေးခင်းသွဲနေသေးတဲ့ဟိုပါပေါ့ဒီအာနာပိုင်တချို့တွေကိုတွေ့နေရတာပေါ့နော်အဲ့ဒီအတွက်ကျွန်တော်တို့ဒီလှုပ်ရှားမှုမှာတော့အခက်ခဲတွေအများကြီးရှိတာပေါ့ဒါပေမဲ့လည်းဘလို့ဖြစ်ပေါ့ကျွန်တော်တို့တို့နဲ့ညှင်းနိုင်ရင်တော့ရတယ်နဲ့အနေအထားမျိုးတွေမှာလည်းကျွန်တော်တချို့တွေတွေ့ရတာရှိတာပေါ့
ဆိုတော့ဒီကလှုပ်ခွင့်ရတော့ရနေတာပေါ့နော
်ဒါပေ
မဲ့တစ်ဖက်ကအခုလှုပ်တဲ့အထက်မှာလူခွင့်အခြေအနေနဲ့ပတ်သက်လို့လေဆောင်ရနေတဲ့တိဆိုတော့ဒီလူခွင့်နဲ့ပတ်သက်လို့ဘယ်လောက်ထိလူခွင့်ရလဲဒေတာတွေမှာ
ဟုတ်ကဲ့ကျွန်တော်ဒီလူခွင့်ရေးနဲ့ပတ်သက်လာရင်တော့ကျွန်တော်တို့ဒီဒေတာမှာပေါ့နော်ကျွန်တော်ဒီတစ်အချက်နေနဲ့ကျွန်တော်ဘာလုပ်လဲဆိုတော့ဒီလူခွင့်ရေးပေါ့အမြင်ဖွင့်တင်သားတွေကိုကျွန်တော်တို့ပေးပေးတယ်အဲ့လိုသူတို့ကနားလည်လာပြီဆိုမှကျွန်တော်တို့ဒီဒေတာတွေမှာကြုံတွေ့နေရတဲ့ဒီလူခွင့်ရေးဆိုင်ရာပြဿနာရပ်တွေကိုပေါ့နော်အဲ့ဒါကိုကျွန်တော်တို့ကဘာလုပ်လဲဆိုတော့ဒီဟိုပါပေါ့ရွာသားနဲ့စုပေါင်းပြီးတော့မှသူတို့ဖြစ်ချင်တဲ့စန္ဒပေါ့ through Luchen, Ponsa Muli, which Nora Balubli, Jan, it is sent to Nora, Tessan Yard, see you to Nora, Piamiroma Timbia Pide, Uma to Nora, the Omale meeting, Hanagisa Muli swim, no, to Nora, the Tamrazio, Dominate Sanya, General, the Presitari, Diliami Commission, is you to Nora, Sane, Piamiroma, the Saint, Timbera Muli, General, Lopili, Shirabo, no.
Okay, error any amago, Palauti, Kubaga, Pishins or Pinhalo, Yusalo Yale, Gugala de Mau.
Okay, so the good young gala mabono, general the Biomes with more general, type in the loud general, Pishin, Kerari, Bono, or Omindari, Shirabo, Uma, general the Shanwabo, Dongji Pamabono, general the Lemiting, Caniare, the Umabia, general the Dongji Mute, Tema, Webono, general the Sitakani, but they let it. เนมีริโอปอเป็นจนเราแยกตีนได้เนมีริดาริโอจนเราคุณีได้คํามาเปลี่ยนพี่တော့มาย่าราမျိုးริชื่อออบ่เนาะだใบแต่ชุเนียริอ่ะปิดูริเยปาปาเวมุอาเนราริเยปิดูริเยอจောက်เตียริเยเจ้าหมดโจนเราอ่ะหว่าบ่ลุยาได้เนี่ยมาลุยาได้เนี่ยมาแค่ดาริชื่อได้ป่ะเนาะพี่တော့มาแล้วจนเราอดิกาอภิที่ดิตาคันอานาปัยริเยผู้ป้องปาเวมุอาเนนี่ล่ะမျိုးเลยจนเราตุยอ่ะรอที่อ๋อเมียนเตตะหลอกก็รอจนเราเอาล่ะที่ต่อเต ว่ามาออมเมนเตวบ่เปียโอเคตะเสร็จจนดีต้านตาอคุณยีกิสสะมีขึ้นมาเลยดีโมนีเนี่ยก็ดีต้านตาบ่อู้อยู่อย่างจริงๆสาบิสการีเนี่ยก็ปัดตะหลุเลิกนี่รออะอะกูเล็ดตะโลอ่ะน่ะอยู่อย่างจริงๆดียินจริงๆเนี่ยปัดตะหลุสาบิยินจริงๆเนี่ยปัดตะหลุเลิกส่องนี่ล่ะตองนี้ฉิใส่ป่อดิกะบลูฮาမျိုးนี่เลิกโอเคจนเราดีดีโมอภเสียอเนเนี่ยก็บ่เนาะกูดิกูสาบิป่ออดิกะก็กูสาบิตู้แต่อ๋องป่อเนาะจนเรากูสิมาเลยเลิกนี่เลยสร တို့ကျွန်တော်တို့ထုတ်နေတာပေါ့နော်။ဘာလို့ကျွန်တော်တို့ပို့မှာကဒီတိုင်းသားပို့တိုင်းသားတွေကစာဖတ်မှုအားတွေကအရင်နေတယ်။အဲ့ဒါကြောင့်မလို့ပေါ့နော်စာဖတ်မှုများလာအောင်ကျွန်တော်တို့ကပေါ့နော်ဒီကိုယ့်ရဲ့စာပေကိုဒီ channel လေးကိုထုတ်ပြီးတော့မှဒီမြစ်တင်လာတယ်ပေါ့နော်ဆိုတော့ channel ထုတ်ရုံတင်တဲ့ကျွန်တော်တို့ကအဲ့လိုမျိုးမကဘူးပေါ့နော်ကျွန်တော်တို့ဒီဒီမိုနေနဲ့ဆိုရင်ဒီပိုအိုးစာပေတွေကိုလည်းကျွန်တော်တို့ကပေါ့နော်တန်းနိုင်ကိုတက်ဆွမ်းတဲ့ဘက်ကနေတင် जा ပေးတာမျိုးလည်းရှိတယ်ပြီးတော့မှကျွန်တော်ဒီမိုရဲ့အဖွဲ့အစည်းထဲမှာကျွန်တော်တို့ကပေါ့နော်ကိုတက်နိုင်တဲ့ဘက်ကနေလည်းကျွန်တော်တို့ကဒီစာအုပ်တွေပေါ့နော်ကဗျာတွေစောင်းပါးတွေစသဖြင့်အဲ့လိုမျိုးတွေကျွန်တော်တို့ကထုတ်နေတာတွေလည်းကျွန်တော်တို့ရှိတာပေါ့
စာပေတင် जा ရဲဆိုတာဘယ်လိုပုံစံမျိုးလဲကျောင်းနေနဲ့လုပ်နေရလားတင်နန်းပုံစံမျိုးဘယ်လိုပုံစံမျိုးနဲ့လုပ်နေလဲ
ဟုတ်ကဲ့ကျွန်တော်ဒီစာပေတင် जा တာကျွန်တော်တို့ဒီဟိုပါဒီထုံတန်းအစဉ်လာရကျွန်တော်တို့ကဒီနွေရတီကျောင်းပိတ်ရက်တွေမှာကျွန်တော်တို့ကဒီ3လအသာကာလမှာပေါ့နော်ကျွန်တော်ဒီပို့စာတွေကိုကျွန်တော်တို့ကဟိုပါဒီဖုန်းကြီးကျောင်းမှာပေါ့နော်ကျွန်တော်တို့ကတင်ပေးပါတယ်ဆရာဟိုဆရာတွေခေါ်ပြီးတော့ပေါ့နော်ကျောင်းသားတွေကိုကျွန်တော်တို့အမှဖိတ်တယ်ဖိတ်ပြီးတော့မှကျွန်တော်က10ရက်တန်တီဖြစ်စေ3လတန်တီဖြစ်စေဒါကိုကျွန်တော်တို့ကဟိုပါပေါ့နော်တင် जा ပေးပြီးတော့မှဒီ certificate တွေထုတ်ပေးတာမျိုးလေးတွေပေါ့နော်အဲ့ဒါကျွန်တော်တက်ဆိုင်ရာကျွန်တော်ဒီပို့အဖွဲ့အစည်းတွေပေါ့ဥပမာပို့အစားရင်တွေနဲ့လည်းကျွန်တော်တို့အဲ့လိုမျိုးချိတ်ဆက်ထားတာရှိတယ်ပေါ့နောက်တစ်ခုကကျွန်တော်ဒီကိုယ့်ရဲ့စာပေတဲ့ယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒီပို့အိုးတွေမှာရှိတယ်ကျွန်တော်တို့ဟိုပါပေါ့ကျွန်တော်တို့ဗမာလို့ပြောမယ်ဆိုရင်တရားဟောဆရာလို့ပြောရမှာပေါ့နော်အဲ့မှာကျွန်တော်တို့ကဒီဌာနေကတိုင်းနေနဲ့ဟိုပါပေါ့နော်ကျွန်တော်ဒီဟိုရွက်ရတဲ့ဟာလေးပေါ့ကျွန်တော်တို့နည်းလေးတော့လေးတယ်ပေါ့ဒီခေတ်လူငယ်တွေတော့တိတ်တော့ကြိုက်မှာမဟုတ်ဘူ
းဒါဘာအတွက်လဲဒါတရားဘာအတွက်လဲတရား
ကျွန်တော်တို့အဓိကကတော့ပညာပေးအတွက်ပဲအမှကျွန်တော်တို့ဒီဥမာပေါ့လူခွင့်ရေးနဲ့ပတ်သက်လာပြီဆိုရင်ကျွန်တော်တို့ကလူခွင့်ရေးနဲ့ပတ်သက်တဲ့ဟာလေးကိုကျွန်တော်တို့ကဒီတရားဟောပုံစံမျိုးလေးပေါ့အားလေးကိုကျွန်တော်တို့ကဟိုခွေလေးတွေထုတ်ပြီးတော့မှကျွန်တော်ရောင်းတာမျိုးတွေရှိတယ်ကျွန်တော်ပို့အိုးလို့ပြောမယ်ဆိုရင်တော့ကျွန်တော်တို့ငေါက်တက်လို့ကျွန်တော်တို့ခေါ်တာပေါ့
ပေါ့ရည်ကြည်မှုတမျိုးတမျိုးအဲ့တော့ကျွန်တော်နောက်တစ်ခုကဘာသာစကားနဲ့ပတ်သက်လို့ပါရင်းနှုံးခေတ်ကာလတုန်းကတော့တခြားတိုင်းသားစာပေနဲ့ပတ်သက်လို့ကန့်သတ်မှုတွေကြုံရတယ်ကျွန်တော်တို့ကြားရတယ်သူကနဇတ်ဒေတာတွေမှာမွန်ဆိုရင်မွန်စာပေတင် जा မှုနဲ့ပတ်သက်လို့ချုပ်ချောင်းတွေပိတ်ခံရမျိုးတွေပါရှိခဲ့တယ်အဲ့တော့အခုပို့ဥဒေတာမှာအဲ့လိုမျိုးစာပေတင် जा မှုနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကဟန်တားတာတွေရှက်တာဒါမှမဟုတ်တခြားအခက်အခဲပါအများရှိတယ
်ဟုတ်ကဲ့ကျွန်တော်တို့အခုကျတော့ဟိုဒီအခုပြောင်းကာလမှာမလို့လာတော့မပြောတတ်ဘူးเนาะကျွန်တော်တို့ဒီစာပေကိုယ့်ရဲ့စာပေကိုတင် जा မှုနဲ့ပတ်သက်ပြီးအခက်အခဲတွေကျွန်တော်မရှိပါဘူးအခုဆိုရင်ကျွန်တော်တို့ကဒီနိုင်ငံတော်အစိုးရအနေတော်မှာပေါ့เนาะတရားဝင်ပေါ့ကျွန်တော်တို့ဒီကျောင်းချိန်မှာပေါ့နော်ကျွန်တော်တို့ကိုယ့်ရဲ့ဒီစာပေကိုပေါ့နော်တင် जा ပေးဖို့ကျွန်တော်တို့ခွင့်ပြုထားတာပေါ့အခုဆိုရင်ကျွန်တော်တို့ဒီဟွာပေါ့နော်ဒီမွန်ပြည်နယ်မှာနေတူတယ်ကျွန်တော်တို့ဆိုရင်ဒီဟွာပေါ့နော်အဲတိုင်းသားကန္တဆိုပြီးတော့မှတိုင်းသားရေးရတွေကိုကျွန်တော်တို့ကဖော်ထုတ်ခွင့်ပေးထားတဲ့ဆိုတာစာမျက်နှာလေးတစ်ခုလေးကျွန်တော်ရထားလေးရှိတာပေါ့
ဒါအစိုးရကျောင်းနေမှ
ာအာဟုတ်ကဲ့ဒီအစိုးရဟုတ်ကဲ့အစိုးရကျောင်းနေမှာပဲပေါ့ကျွန်တော်တို့ဥမာဒီကိုယ့်ရဲ့စာပေဒီကိုတင် जा နိုင်တဲ့အခွင့်အရေးရပါတော့ဒီအစိုးရကြောင်းပါပဲ
အခုလည်းကျွန်တော်ကြားပါတယ်သူပညာရေးဘော့စီပါရွှေနေတော့တိုင်းနာဘာသာစကားတခုကိုသင်ရေးပေါ့အဲ့တော့လောက်ကြတော့အလားအလာကောပအုပ်ဘာသာစကားကိုခုနပြောလို့ပအုပ်ရှိတဲ့ဒေသတွေမှာပေါ့သူဒီအစိုးရကြောင်းနေဒီနိုင်ငံအဖွဲ့နဲ့ကြောင်းနေမှာသင်ကြားနိုင်ရအလားအလာဘယ်လိုရှိလဲ
โอเคဒါကိုကျတော့ကျွန်တော်တို့ဒီပါပေါ့တိုင်းသားငယ်အထူးဖြစ်ကျွန်တော်ပိုအိုးလူမျိုးတွေအသက်ကြတော့ကျွန်တော်အများကြီးလိုပါသေးတယ်ကျွန်တော်တို့ဥမာပေါ့နော်ဒီចောင်းတင်ရိုးတွေကိုကျွန်တော်တို့အများကြီးကျွန်တော်တို့ပြန်ပြီးတော့มาရေးဆွဲဖို့လူသေးတယ်အခုလောဆယ်ကျွန်တော်တို့တင်ရိုးတွေကဘာလဲဆိုတော့ကျွန်တော်ဒီမြန်မာဖတ်စာအနေကျွန်တော်တို့ကဘာသာပြန်ပြီးတော့มาတင်ရိုးလုပ်နေရတဲ့အစင်မှာပဲကျွန်တော်ရှိသေးတာဟုတ်ဆိုတော့ဒီရှင်းဆက်ပြီးတော့มาကျွန်တော်တို့ရဲ့ကိုပိုင်ပေါ့နော်ဒီတင်ရိုးတွေကိုကျွန်တော်တို့ကပြတ်ထားနိုင်အောင်တင်ကြားနိုင်အောင်ကျွန်တော်တို့ဆက်ပြီးစူးစမ်းဖို့အများကြီးလိုပါသေးတယ်
အဲ့တော့ဒီမိုအဖွဲ့စည်းတစ်ခုအနေနဲ့ပဲလုပ်နေလားတခြားလူကြီးပိုင်းအဖွဲ့စည်းတွေနဲ့ကောဒီစာပေရေးကျေးမှုနဲ့ပတ်သက်လို့ဆက်ဆက်ပြီးလှုပ်ဆောင်လာရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဒီမိုအဖွဲ့အနေနဲ့ရတော့ကိုကတပိုင်းတစ်နိုင်လောက်ပဲကျွန်တော်တို့ဒီကိုရဲ့စာပေနဲ့ယဉ်ကျေးမှုကိုကျွန်တော်တို့ကစူးစမ်းပြီးတော့มาမြင့်တင်နေတာပေါ့နော်ဒါပေမဲ့ကျွန်တော်တို့ဒီအဓိကဟောပေါ့ဒီပိုအိုးစာပေနဲ့ယဉ်ကျေးမှုအဓိကလှုပ်ဆောင်နေတဲ့အဖွဲ့အစည်းတစ်ခုရှိပါတယ်အဲ့ဒါပါလဲဆိုတော့ကျွန်တော်တို့ဒီရဟန်းတန်ဃာတွေနဲ့ပြီးတော့မှကျွန်တော်ဒီဟောပိုအိုးစာပေနဲ့ယဉ်ကျေးမှုအဖွဲ့အစည်းမှာတည်တံ့အဖွဲ့ထားတာရှိတယ်ပေါ့နော်ဒီအဲ့ဒီပိုအိုးစာပေနဲ့ယဉ်ကျေးမှုအဖွဲ့ကရဟန်းတန်ဃာတွေနဲ့ပူးပေါင်းပြီးတော့မှကျွန်တော်ဒီပိုအိုးရဲ့ဒီစာပေတွေပေါ့နော်ကျွန်တော်မြင့်တင်ဖို့ကျွန်တော်တို့ဟောချိုးဟောလှုပ်ဆောင်နေခဲ့တာပေါ့နော်တော်တော်လေးကိုကြာနေပါပြီ
ခုနခွန်ကမ်းကောင်ပြောသွားတဲ့ theme ဟိုဒီဘာသာစကားစာပေမြင့်တင်မှုအတွက်ဒီ channel လေးထုတ်တယ်ပေါ့
ဟုတ်ကဲ့
တခြားအတားခုနမီဒီယာဖွံ့ဖြိုးမှုစိတ်ပိုင်းနေနေပေါ့တခြားဘာတွေများအစီအစဉ်လုပ်ထားရှိလဲဘာသာဒါနဲ့ပတ်သက်လို့
မီဒီယာနဲ့ပတ်သက်လို့ပေါ့နော်ဟုတ်ကဲ့ကျွန်တော်ဒီမီဒီယာနဲ့ပတ်သက်လို့ပေါ့နော်ကျွန်တော်တို့ကဒီကိုအခုလောဆယ်ကျွန်တော်တို့ကပိုအိုးလူမျိုးပဲကျွန်တော်တို့ကထုတ်နိုင်သေးတယ်ကျွန်တော်အကန့်တက်လေးတွေရှိရပြီးတော့မှတလားတစ်ခေါက်ပဲကျွန်တော်ကထုတ်နိုင်သေးတယ်ကျွန်တော်တို့ကဖြစ်နိုင်ရင်ကျွန်တော်တပတ်တစ်ခေါက်ကျွန်တော်ထုတ်ချင်တယ်ပြီးတော့မှကျွန်တော်တို့ကပိုအိုးဘာသာတင်မကပဲနဲ့ကျွန်တော်တို့ကပေါ့နော်ဒီဥမာဒီမြန်မာဘာသာနဲ့ပေါ့နော်ကျွန်တော်တို့ဆက်ပြီးတော့မှထုတ်ဖို့လည်းအစီအစဉ်ရှိတယ်လို့ကျွန်တော်တို့ဟောပေါ့ကိုယ့်ရဲ့ရိုးရရင်ကျေးမှုတွေကိုတကဘာလုံးကတိအောင်လည်းပဲကျွန်တော်တို့ကဒီအင်္ဂလိပ်လိုထုတ်ဖို့ကျွန်တော်တို့ကစူးစမ်းနေပါတယ်ပေါ့နော်နောက်လာမယ့်နောက်၄-၅နှစ်ကျော်၅နှစ်စီမံကိန်းဖို့ဆန်နေကျွန်တော်အလုပ်ထားတာရှိပါတယ
်အခုကလည်းမီဒီယာလွတ်လပ်ခွင့်တစုံတရာရလာပြီဆိုတော့ဂျာနယ်နဲ့ပဲလုပ်မလားဒါမျိုးတခြား community radio တွေပါပေါ်လာရင်ရောအဲ့အတွက်ပေါ့ပြင်ဆင်စဉ်းစားကြည့်ရှိပါလား
ဟုတ်ကဲ့ကျွန်တော်တို့ဟောပါတော့အခုလက်တလောအချင်းနေရတော့ကျွန်တော်တို့ဟောတော့ကိုလုံနိုင်တဲ့အတိုင်းအတာအရာကြည့်နေတာတော့ကျွန်တော် channel အဆင့်မှာပဲကျွန်တော်တို့ကရှိနေသေးတယ်။ဒါပေမဲ့ကျွန်တော်တို့ကအခုဒီ channel အဆင့်အနေမှာနောက်တစ်ဆင့်ကျွန်တော်တို့ဆက်ထပ်ပြီးတက်ဖို့အစီအစဉ်ရှိပါတယ်။အဲ့ဒါပါလဲဆိုတော့ကျွန်တော်ဒီ community radio ပဲပေါ့နော်။ဆိုတော့ကျွန်တော်ဒီ radio community ကိုကျွန်တော်တို့ကဒီပိုဒေတာတွေမှာပေါ့နော်။ကျွန်တော်တို့ကဆက်ပြီးတော့မှကိုရဲ့ဒီရိုးရာဘာသာစကားတွေယဉ်ကျေးမှုတွေအပါအဝင်ကျွန်တော်ဒီခေတ်ပြောင်းစနစ်ပြောင်းနေပတ်သက်တဲ့ဒီဒီမိုကရေစီအရေးတို့လူခွင့်ရေးတို့ကိုပါကျွန်တော်တို့ကမြင့်တင်ပေးနိုင်ဖို့အတွက်ကျွန်တော်တို့ကဒီဟိုပါ radio community community radio လေးကိုကျွန်တော်တို့ကဆက်ပြီးတော့မှထားဖို့ပေါ့နော်အဲဒီစီစဉ်နေရှိပါတယ
်ကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ဒီမိုအဖွဲ့စည်းကတော့လက်ရှိလူငယ်အဖွဲ့စည်းရပ်ဖက်လူငယ်အဖွဲ့စည်းနေနေတာပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာဒီ federal user တွေ election တွေရွေးကောက်ပွဲတွေလှုပ်လာပြီဆိုတော့နိုင်ငံရေးမှာရောတစုံတရာဒီမိုနေနဲ့ကုဒေတာထဲမှာကုလူမျိုးအချုပ်ခွင့်နဲ့ပတ်သက်လို့စဉ်းစားဆောင်ရွက်မှုရှိပါလားနိုင်ငံရေးနဲ့ပတ်သက်လို့ဘယ်လိုစဉ်းစားချက်ရှိပါလဲ
ဟုတ်ကဲ့ကျွန်တော်တို့ကပေါ့နော်နိုင်ငံရေးကိုကျွန်တော်တို့ကပေါ့နော်နိုင်ငံရေးပါတီတွေဖွဲ့ပြီးတော့မှကျွန်တော်တို့ကဝင်ပြီးပတ်သက်မှာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ကဒီလူသားဖြစ်လာပြီဆိုကြဲကွာကျွန်တော်နိုင်ငံရေးနဲ့ကျွန်တော်တို့ကကင်းကွာနေလို့မရအောင်အဲ့မို့ကျွန်တော်တို့ဒီနိုင်ငံရေးကိုကျွန်တော်တစ်ဖက်တစ်လားနဲ့ကျွန်တော်တို့ကကိုတန်းနိုင်တဲ့ဖက်နဲ့ကူညီဖို့အစီအစဉ်ရှိပါတယ်ဥပမာကျွန်တော်တို့ရဲ့ဒီဒီဟာပေါ့ပို့ပြင်းနေရရှိရေးပဲဖြစ်ပေါ့နော်ဒါမို့လဲကျွန်တော်တို့ဒီတိုင်းသားတွေအားလုံးပေါ့နော်ဒီကိုပိုင်ပြတ်တန်းခွင့်ရဖို့အတွက်ပဲဖြစ်ဒါမို့လဲကျွန်တော်တို့ဒီတိုင်းသားအားလုံးစုပေါင်းပြီးတော့မှဒီ federal အရေးမှာပေါ့နော်ဒီ federal ဆိုတဲ့ဒီစနစ်တခုကိုကျွန်တော်တို့သွားနိုင်ဖို့အတွက်ကျွန်တော်တို့ဘယ်ဘက်ကနေတတ်နိုင်တယ်လဲဒါကိုကျွန်တော်တို့ဒီဒီချာကျွန်တော်တို့ကသုံးတက်ပြီးတော့မှကျွန်တော်ကိုယ့်ရဲ့အပိုင်းအနေကိုတတ်နိုင်တဲ့ဘက်ကနေကျွန်တော်အားဖြစ်ပြီးပို့ကျွန်တော်တန်လေးတန်လေးခြားတာရှိပါ
ဟုတ်ကဲ့ခွန်ခန်းကောင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
ဒီသတင်းပတ်အတွက်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတော့ကိုသားညွန်ဦးစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါလိမ့်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အညာချမ်းမှာတော်ရရှင်များရှင် VOE မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းထုတ်လင်းချက်တွေကိုလိုင်းဒိုမီတာ25 32 51တိုကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်နောက်မြန်မာပြည်ကပေးစာများခဏရုပ်ကိုထုတ်လွှင့်ပေးသွားမှာပါ။ရ
ဲဘော်များမိတ်ဆွေများခင်ဗျာဒီနေ့ကျွန်တော်ပြောမှာကတော့ရာပြည့်ရေသုံးပေါ်အကြောင်းဖြစ်ပါတယ်။
ဒါတော့နောက်ပိုင်းမှာထုတ်လွှင့်ပေးမယ့်တက်ကြီးစကားအစီအစဉ်မှာဆရာမောင်ဆွမ်းကြီးပြောပြပေးမှာဖြစ်ပါလိမ့်ရှင်။အခုရင်ဆုံးတော့ဥစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကိုထုတ်လွှင့်ပေးပါတော့မယ်။ဒီသတင်းပတ်မှာတော့ငင်းချမ်းရေးအတွက်ဘာလို့နေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးတင်ပြထားပါတယ်။ဥစီတူအောင်မြင့်နဲ့အတူမတ်စုမွန်ကအကူအညီတင်ဆက်ထားပါလိမ့်ရှင်။
လူလိုက်ရင်းတွေကဘုရှုကံတပင်ပွဲတော်ကိုလာတဲ့တိုင်းသားလက်နက်ကန်အဖွဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံရမှာသမရဦးသိန်းစင်ကလာမယ့်ဖေဖော်ဝါရီ12ရက်ပြည်တော်စုနေ့မှာတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်ကိုလက်မှတ်ရေးထိုးခြင်းနဲ့အကြောင်းသူ့ရဲ့ခန္ဓာကိုပြောဆိုခဲ့ပါတယ်။အခုအဲ့ဒီမျှော်လင့်ချက်မဖြစ်နိုင်တော့ပါဘူး။အကြောင်းကတော့ကချင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတဲ့အပြင်အထူးအနေနဲ့လက်နက်ကန်တိုင်းသားကိုယ်စားလှယ်တွေစုပေါင်းထားတဲ့ NCCD အဖွဲ့ဆွေးနွေးမဲ့ရက်တော်မတတ်မနိုင်သေးလို့ပါပဲ။ဒီကကိုဆိုတာကကချင်ပြည်နယ်မှာတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းသမရကကွေဦးစီးချုပ်ကရောသမရပြောခွင့်ရဝန်ကြီးဦးရဲထုတ်ကပါ KIOR ငင်းငယ်ရေးမလို့ခြင်းဘူးလို့ဆွဆွဲပြောဆိုတာတွေရှိခဲ့တယ်လို့ KIO ဘက်ကလည်းတုံ့ပြန်ပြောဆိုမှုတွေရှိလာတာပါတက်ချုံတဲ့ဝန်ကြီးဦးရဲထုတ်ဘာတွေပြောခဲ့တယ်လဲသူတို့ပြောတာတွေအမှန်ပဲလားတိုင်းပြည်လုံးအပြည့်အစုံရောလက်မှတ်ရေးထိုးနိုင်ဖို့ဘာတွေလိုမလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ပြီးခဲ့တဲ့ရက်ပိုင်းစင်ကာပူအခြေစိုက် Channel News Asia သတင်းဌာနနဲ့တွေ့ဆုံရမှာဘိုးချုပ်မူကြီးမင်းအောင်လှိုင်ကငင်းညံ့ရင်နဲ့ပတ်သက်တာတွေကိုလည်းပြောဆိုခဲ့ပါတယ်။တက်ချုပ်ကသူတို့အနေနဲ့2014ခုနှစ်ဩဂတ်လမှာတတိုင်းမြေလုံးဆိုင်ရာအပြစ်ရက်စာချုပ်လက်မှတ်ရေးထိုးနိုင်မှုစ조사ခဲ့တဲ့အကြောင်းဒါပေမဲ့လည်းလက်နက်ကိုင်တိုင်းရင်းသားတွေဘက်ကမဖြစ်နိုင်တဲ့ပြောဆိုမှုတွေတောင်းဆိုမှုတွေလှုပ်လာတာကြောင့်ပြန်ပြီးညှိနှိုင်းနေရတဲ့အကြောင်းတိုင်းရင်းသားတွေအနေနဲ့တကယ်ပဲငင်းညံ့ရေးလိုချင်သလားညဉ့်ညံ့ရေးတကယ်လိုချင်ရင်မရစရာအကြောင်းမရှိဘူးဆိုပြီးပြောဆိုခဲ့တာဖြစ်ပါတယ်။တက်ချုပ်ရဲ့ပြောဆိုချက်ကတော့လက်နက်ကိုင်တိုင်းရင်းသားတွေကညဉ့်ညံ့ရေးမလိုချင်လို့ဒီနေ့ညဉ့်ညံ့ရေးမရနိုင်တာဆိုပြီးအပြစ်တင်တဲ့သဘောမျိုးဖြစ်ပါတယ်။သမရပြောခွင့်ရဝန်ကြီးဦးရထွတ်ပြောဆိုတာကတော့ဒီထက်ပိုပါတယ်။ပြီးခဲ့တဲ့ကချင်ပြည်နယ်ကတိုက်ပွဲတွေကိုရည်ညွှန်းပြီးပြည်နယ်ဆောက်လုပ်ရေးဝန်ကြီးဦးကမန်ဒူနော်နဲ့လုံခြုံရေးရဲ3ယောက်ဟာပြည်သူအများအသုံးပြုနေတဲ့ဖားကန့်ဝေခါလမ်းအတိုင်းခရီးသွားခဲ့တာဖြစ်ကြောင်းဒီအများပိုင်လမ်းပေါ်သွားနေတဲ့လက်နက်ကိုင်ရဲ3ယောက်ကိုဖမ်းခေါ်သွားရင်တပ်မတော်စစ်ကြောင်းတွေကလိုက်လံကဲတင်နေမြေရှင်းလင်းမယ်ဆိုတာတိတိကျကျနဲ့လောက်တာဖြစ်တဲ့အကြောင်းတိုက်ပွဲဖြစ်ပွားတာနဲ့ဖားကန့်လုံခင်းဒေသကတရားတွေကိုမိုင်းခွဲဖျက်ဆီးတာရဲစခန်းနေတဲ့လက်ပြဘုံတွေပစ်သွင်းတာနေမြေကန်စစ်ကြောင်းကိုစီးချိုတိုက်ခိုက်တာကိုကြည့်ရင်သိပ်မကြခင်ကျင်းပဖို့ရည်ရွယ်ထားတဲ့တိုင်းမြေလုံးဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်မထိုးနိုင်အောင်အစီအစဉ်ရှိရှိဆောင်ရွက်တာပဲလို့စွပ်စွဲပါတယ်။ဒါတွေမကအဲ့လိုအပြစ်ရဲ့စာချုပ်လက်မှတ်မထိုးခြင်းငြိမ်းချမ်းရေးမလိုချင်တာဟာ KIO ခေါင်းဆောင်တွေအနေနဲ့ကချင်ပြည်နယ်ကထွက်တဲ့ကြောက်စိမ့်နဲ့တစ်ခိုးထုတ်တာကနေရနေတဲ့အကျိုးအမြတ်တွေကိုလက်လွတ်မခံခြင်းလို့ဖြစ်နိုင်တယ်ဆိုတဲ့အကြောင်းသူ့ရဲ့ Facebook စာမျက်နှာမှာစွပ်စွဲထားတာတွေ့နိုင်ပါတယ်
။တကယ်တော့အခုအစိုးရဘက်ကကြိုးစားနေတာဟာတိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ်လက်မှတ်ရေးထိုးရေးပါ။တကယ်ငြိမ်းချမ်းရေးအတွက်မဟုတ်သေးပါဘူး။အစီအစဉ်တွေရတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ်လက်မှတ်ထိုးမယ်ပြီးရင်မူအောင်ဆွေးနွေးပွဲတွေလုပ်မယ်မူအောင်ဆွေးနွေးပွဲရလတ်ကိုအခြေပြုပြီးနိုင်ငံရေးဆွေးနွေးပွဲကြီးကျင်းပမယ်အဲဒီဆွေးနွေးပွဲရလတ်တွေနဲ့အညီဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်မယ်ဆိုတာမျိုးဖြစ်ပါတယ်ဒီပေကတော့ပထမအဆင့်အပြည့်အစုံချုပ်ထုတ်ကြပါပြီးရင်ကိုယ်လက်နဲ့ကိုယ်ကိုင်ကိုယ်တက်ဖွဲ့ကိုထိသိမ်းတာခွင့်ရှိပြီးသာဝရညီညွတ်ရေးအတွက်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ကြနိုင်ငံရေးဆွေးနွေးပွဲရလတ်အဖြစ်မပေါ်သေးခင်ကြားကာလမှာတော့လက်ရှိအစိုးရကခင်းကျင်းထားတဲ့အထောက်ရှိဖွဲ့စည်းပုံအခြေပြုနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်ရဆိုတာမျိုးဖြစ်ပါတယ်။ဒီလိုအသေးပြဆောင်တဲ့စကားမျိုးတက်ချုပ်ကလည်း CIA သတင်းဌာနကိုပြောခဲ့ပါတယ်
။မှန်ပါတယ်။ KIO ဟာအစိုးရနဲ့အပြစ်ရစာချုပ်လက်မှတ်မထိုးထားတဲ့အဖွဲ့နှစ်ဖွဲ့တည်းကတစ်ဖွဲ့ပါ။သူ့ခံယူချက်ကတော့နိုင်ငံရေးပြဿနာတွေပြေလည်သွားရင်ပြစ်ခတ်တိုက်ခိုက်တာလည်းအလိုလိုရက်သွားမယ်။အရင်16နှစ်တာကာလအပြစ်ခတ်ရက်ဆဲခဲ့စဉ်တုန်းကလည်းဘာမှအကျိုးမထူဘူး။ဒါကြောင့်အပြစ်ရက်တာအရင်လုပ်ဖို့မလိုဘူးဆိုပြီးအပြစ်မရက်ဘဲနေတဲ့အဖွဲ့ဖြစ်ပါတယ်။
တနည်းပြောရရင် KIO ရဲ့သဘောထားဟာအပြစ်ရပ်ပြီးတဲ့နောက်နိုင်ငံရေးပြဿနာပြည်လည်မှုမရခင်ဆက်ကြဂျားကာလာအခြေအနေကိုယုံကြည်စိတ်ချမှုမရှိဘူး2008ဖွဲ့စည်းပုံအောက်ကနိုင်ငံရေးဖြစ်စဉ်နဲ့ပါဝင်လို့စိတ်မရှိဘူးဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်လက်ရှိအစိုးရကချပြထားတဲ့အစီအစဉ်မှာအပြစ်ရပ်ပြီးတဲ့နောက်နိုင်ငံရေးပြည်လည်မှုမရမချင်း2008ဖွဲ့စည်းပုံကိုအခြေခံပြီးတော့ခင်းကျင်းထားတဲ့နိုင်ငံရေးဖြစ်စဉ်တဲ့ပါဝင်ရမယ်ဆိုတာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေအတွက်လက်မခံနိုင်စရာအချက်ဖြစ်ပါတယ်။နောက်အဲ့ဒီအချိန်ကာလဘယ်လောက်ကြာမယ်ဆိုတာဘယ်သူမှမပြောနိုင်သေးပါဘူး။တိတ်မကြသေးခင်က48ရောက်ဆွေးနွေးပွဲမေကွန်ပြောကြရမှာတော့သမရဦးသိန်းစိန်ကနိုင်ငံရေးဆွေးနွေးပွဲတွေကနေရလက်တစ်ခုထွက်လာမှအဲ့ဒီရလက်ကိုဖွဲ့စည်းပုံမှာပြင်မယ်လို့ပြောဆိုထားလေတော့လက်နက်ကိုင်တိုင်းရင်းသားတွေကိုသာမကပြည်တွင်းအတိုက်ခံအင်အားစုတွေကိုပါအခက်တွေ့စေမှာဖြစ်ပါတယ်
။ဘယ်လိုပဲဖြစ်ဖြစ်ပြည်တွင်းညီညွတ်ရေးအတွက်တိုင်းသားပြည်သူတွေရဲ့အကျိုးစီးပွားအတွက်အပြစ်ခတ်ရက်စွဲရေးဟာမလွဲမသွေလိုအပ်ပါတယ်။ KIO ဟာအပြစ်ခတ်ရက်စွဲရေးအဆင့်ကိုစိတ်ပါလက်ပါဖြတ်သန်းမှုလိုပါတယ်။ဒါအပြင်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပပြီးပြည်လည်မှုမရသေးမချင်းကြာကလာတစ်ခုဖြတ်ပိုင်းရမှာဖြစ်ပြီးအဲ့ဒီကြာကလာနိုင်ငံရေးဖြစ်စဉ်တွေပါဝင်နိုင်အောင်အစိုးရစက်မတော်နဲ့လွှတ်တော်ဘက်ကဖွဲ့စည်းပုံအခြေခံဥပဒေတွေကအရင်ကကြားတဲ့အချက်တချို့ပြင်ဆင်ပေးဖို့လိုပါတယ်။ဥပမာသမရရွေးချယ်ရမှာဒီမိုကရေစီကျဖို့ပြည်နယ်တွေကိုလုံခြုံရေးပို့ပေးဖို့ပြည်နယ်ဝန်ကြီးချုပ်ကိုသက်ဆိုင်ရာလွှတ်တော်တွေမှာဒီမိုကရေစီနည်းကျရွေးချယ်နိုင်မှုကိစ္စမျိုးတွေမှာဖြစ်ပါတယ်။ဒါတွေမဆောင်ရွက်ပေးဘဲနဲ့တစ်ဖက်ကိုတစ်ဖက်ဆွဆွဲပြစ်တင်နေကြတာဟာဒီတိုင်းပြည်တော်အပြည့်အစုံလက်မှတ်ရေးထိုးရေးကိုအခောက်အကူမပြုရုံမကရင်းရင်းရစ်ဖြစ်စဉ်ကိုလည်းနှောက်နှေးစီမံတာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ
်။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်အစီအစဉ်ဖြစ်ပါလိမ့်ရှင်။အခုကတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့မအေးတန်နာကျော်အစီအစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရအောင်ပါ။
ပါရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ့်အပြင်တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုပထမဦးဆုံးတော့ VOE အစီအစဉ်တွေကိုနားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်။ Indian American အသုံးနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့ရေးလာတဲ့တော်ရရှင်ကတော့ဒီ EDM သင်ခန်းစာအစီအစဉ်ကိုတင်ဆက်ပေးလို့ကျေးဇူးတင်ပါတယ်တဲ့တကယ်လို့ဒါအဲ့ဒီအစီအစဉ်သင်ခန်းစာအပြည့်အစုံဖော်ပြချက်ကိုစာသားနဲ့ရယူနိုင်မယ်ဆိုရင်ရယူချင်ပါတယ်အခု email မှာထည့်ပေးလိုက်တဲ့လိုက်စာလေးတိုင်းပို့ပေးလိုက်ပါဆိုပြီးတော့ဒီသောရာရှင်ရေးလာပါတယ်ရှင်ဟုတ်ကဲ့ပါရန်ကုန်ရွှေရမလန်းကသောရာရှင် slide မှာဦးဖြစ်ပါတယ်ဟုတ်ကဲ့ဒီသောရာရှင်ကိုပြန်ကြားပေးချင်ပါတယ်ကျမတို့ VOA ကနေပြောဒီ EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဟိုအစာအဆုံးအပြည့်အစုံစာသားနဲ့ရေးသားဖော်ပြချက်ကောဒီအတန်ဖိုင်ကိုရရယူခြင်းနဲ့ဆိုရင်တော့ကျမတို့ VOE မြန်မာပိုင်းရဲ့အင်တာနက်အစာမျက်နှာမှာရယူနိုင်ပါတယ်ရှင်။ကျမတို့အစာသားအပြည့်အစုံကိုလည်းဖော်ပြပေးထားပါတယ်။အတန်ကိုလည်း MP3 နဲ့ download လုပ်ယူလို့ရပါတယ်ရှင်။ကျမတို့ဒီအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုရုပ်မြင်သံကြားမှာလည်းကြည့်ရှုနိုင်ပါတယ်။ကျမတို့ VOE မြန်မာပိုင်းရဲ့ website လိပ်စာက voenews.com/bemis ဖြစ်ပါတယ်ရှင်။စလုံးပေါင်းက voenews.com/burmese ဖြစ်ပါတယ်အဆင်ပြေလိမ့်မယ်လို့လည်းမျှော်လင့်ပါတယ်နော်သောရရှင်ရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးသွားဖို့ရှိပါတယ်အခုတော့သောရရှင်တွေကိုကြားဖြတ်ပြီးတော့နောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖြောပြပေးကြပါတယ်ထုံးစံတိုင်းမှာ Billboard Hot အဖြစ်ဆုံးတင်းနံပါတ်100ထဲကနံပါတ်30အတွင်ဝင်နေတဲ့သတင်းတွေကတပုတ်ပုတ်နဲ့ဖြောပြပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့နံပါတ်4ကိုချိန်နေတဲ့သတင်းလေးနဲ့ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်နော်Ed Sheeran သီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းလေးကိုသွားရှင်နေနားဆင်ကြပါဦးရှင်
။ When your legs don't work like they used to before And I can't sweep you off of your feet Will your mouth still remember the taste of my love Will your eyes still smile from your cheek Darling I We'll be loving you till we're 70 And baby, my heart could still feel as hard at 23 And I'm thinking about how people fall in love in mysterious ways
touch of a hand. Well, me, I fall in love with you every single day, and I just wanna tell you I am. So honey, now take me into your loving arms, kiss me under the light of a thousand stars, place your head on my beating heart. I'm thinking out loud, maybe we found love right where we are. When my hair's all but gone and my memory fades, and the crowds don't remember my name, when my hands don't play the strings the same way, I know you will still love me the same. 'Cause honey, your soul could never grow old, it's evergreen. Baby, your smiles forever in my mind and memory.
Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းထဲမှာနံပါတ်၄ချိန်နေတဲ့သချင်းလေးပဲဖြစ်ပါတယ်။ Ed Sheeran တီဆိုထားတဲ့ Thinking Out Loud ဆိုတဲ့သချင်းကိုနားဆင်ကြကြရတာပါ။တော်ရရှင်နဲ့ချင်းချင်းမြစ်တာတိလက်ဆောင်ဖြစ်နေပေးပို့လာတဲ့မြန်မာသချင်းတစ်ပုဒ်ကိုနောက်ပိုင်းမှာဆက်ပြီးတော့ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုတော့အချိန်ညားသလောက်တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုပြောပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံကအဆက်အသွယ်ရေးလိုင်းနေနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သောရရှင်ရဲ့စာတွေကိုပြောပြချင်ပါတယ်။ပထမအဦးဆုံးတစ်ရာခေါက်ကလူငယ်တူပါဆိုပြီးတော့ရေးလာတဲ့သောရရှင်ရဲ့စာကိုပြောပြချင်ပါတယ်။သူကအဆက်အသွယ်ရေးတာဝါအောက်မှာနေပေမဲ့လည်းဆက်သွယ်ရေးလမ်းကြောင်းပြတ်တောင်နေပါသဖြင့်ဆိုပြီးတော့ရေးလာတာပါ
။ကျွန်တော် VOE ဝိုင်းတော်သားတွေစီစာမေးပြတာချပါပြီ။ဒါပေမဲ့ VOE သတင်းတွေတော့အမြဲလိုလိုနားဆင်ဖြစ်ပါတယ်။ကျွန်တော်တို့တစ်ရာခေါက်ကပဲပေ300ကျော်မြင့်တဲ့ဆက်သွယ်ရေးတာဝါအောက်မှာနေပေမဲ့MPT လုပ်ပုံကမနေ့ပဲဖုန်းခေါ်ခွင့်ပေးထားတော့ဖုန်းစင်းရင်ရတယ်လို့ဖြစ်နေတာပေါ့ဗျာ။ပြောချင်တာကအင်တာနက်ဆိုမီဒီယာနေရာကတခုတခါသွားပြီးတုံးရတာမျိုးဆိုတော့အရင်မေးလေးလဲပျောက်သွားတယ်။အခုမှပဲစာရေးဖြစ်တော့တယ်။ VOE တဲ့လေလိုင်းကဖုန်းဆက်မေးလဲဥကျော်စန္ဒာပြောတယ်လို့ဖုန်းလိုင်းမိဖို့ကတော့ဆူတောင်းလဲရနိုင်မှာဟုတ်ပါဘူးဗျာ။တယ်လီနော်တွေကတော့ရန်ကုန်မှာရောက်နေပြီပြောတာပဲ။ရွာထိပ်မှာတော့တာဝါကြီးဆောက်လို့ပေါ့ဗျာ။ပေ300ကျော်တောင်မမိတာဆိုတော့အဲ့ဒီတိုင်ကလေးကရောမိပါမလားခလေးတွေတွေးမိတယ်ဗျာ
တရားကောင်ကလူငယ်တူကသူတို့စီမှာဆက်သွယ်ရေးလိုင်းမမိတဲ့အကြောင်းကိုအခုလိုစာရေးပြီးတော့ပြောလာတဲ့အချိန်မှာပဲနောက်ထပ်မင်းကင်းသားတူဆိုတဲ့သောရရှင်ကတော့သူကတော့တိုင်သာတွေ့နေရပြီးတော့ GS ဆန်လိုင်းမရလို့ဘယ်တော့များရမလဲဆိုပြီးတော့တက်ဆိုင်ရာကို VOE ကတစ်စင်မေးလိုက်ပါတယ
် VOE ကိုဆက်သွယ်ခြင်းပေမဲ့အခုမှဆက်သွယ်လို့ရတာပါ VOE ကိုနားထောင်တာတော့ဆယ်စုနှစ်ရှိပါပြီကျွန်တော်ကသခိုင်းတိုင်းမင်းကင်းမြို့နယ်ကပါမင်းကြီးမြို့မှာတာဝါတိုင်းစိုက်ထားတာတစ်နှစ်လောက်ရှိပါပြီအခုတတိဘာကြောင့် GSN line မရသေးလဲဆိုတာတမျိုးနယ်လုံးကသိကျင်နေပါတယ်သက်ဆိုင်ရာကိုသိစေရန်အတွက် VOE ကတဆင့်မေးလိုက်ရပါတယ်ခင်ဗျာ
ဆက်သွေးရေး line နေအဆင်မပြေတဲ့အကြောင်းရေးလာတဲ့သောရရှင်ရဲ့ရင်ဖွင့်စာတွေပြီးသွားတော့မြန်မာနိုင်ငံကဝန်ထမ်းဘွားတွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်လာကြတဲ့သောရရှင်ရဲ့စာတွေကိုဆက်ပြီးတော့ဖော်ပြပေးကြပါတယ်ရှင်အလို့သမားများအခွင့်အရေးအပြည့်အဝရရှိစေဖို့ရင်ဖွင့်လိုက်ရပါတယ်ဆိုတဲ့သောရရှင်ကတော့ကိုကျော်ခိုင်ဆိုတဲ့သောရရှင်ဖြစ်ပါလိမ့်မယ်။မြန်မာနိုင်ငံမှာအလို့သမားအခွင့်အရေးဘလောက်တောင်မှမရှိဘူးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကစာရေးပြီးပြောလာပါတယ်
။အလို့သမားများလက်ရှိအလို့ချိန်နံနက်9နာရီကည9နာရီထိတဆိုင်။နောက်တဆိုင်ကည9နာရီကနံနက်9နာရီထိလိုရပါတယ်။အလို့ချိန်12နာရီအပြည့်ဆင်းရပြီးထမင်းစားနားချိန်တော့သီးသန့်မပေးတာကြောင့်အချင်းချင်းနားလည်မှုယူပြီးတယောက်တစ်လက်စားရပါတယ်။ပြကြည့်ရင်ရပောင်း30ရှိတဲ့လမှာရပောင်း20လို့လို့ရတယ်လို့နာယီပောင်း240လို့လို့ရပါတယ်31ရက်လမျိုးဆိုရင်နာယီပောင်း252နာယီလို့လို့ကြရပါတယ်အဲ့လိုလို့ရပါမယ်လူသားတူကိုလဆောင်ွေဈေးငင်းကျက်35,000သာရပါတယ်အပြင်နေစားတော့ပါကစားစရိတ်အရင်က9000ပေးရပြီအခု5000ကျက်သာပေးပါတယ်ဆက်ယုံကအလုံးမလို့ဖြစ်ရင်ပဲဖြစ်ဖြစ်ခွင့်ယူရင်ပဲဖြစ်ဖြစ်ဘလို့အကြောင်းကြောင့်အလုံးမလို့စေကမှုတရက်ကို4500ဖြတ်မယ်အစား6000အထိဖြတ်တာခံရပါတယ်ဘာမှလုံမပေးပါဘူးဝေးတင်ចောင်းသားတွေចောင်းသွားတက်လို့အလုပ်ပြရင်ချက်ချင်းအလုပ်ကထုတ်ပြပါတယ်ပြန်လာရင်ပြန်ခန့်ပေးမယ်ဘယ်နေရာမှာခန့်မယ်ဆိုတာကိုတော့မသိဘူးလို့လည်းပြောတတ်ပါတယ်ပုံလုံးဌာနကလူသမားတယောက်လုပ်ငန်းခွင် Android ဖြစ်လို့သိဆုံးပြီးလုပ်ငန်းခွင်ဟာအသက် Android စိုးရင်ရတဲ့အနေထားနဲ့လုပ်ကင်နေရပါတယ်တတ်ထူရေကြိုးတဲ့လုပ်ငန်းဘက်နဲ့အညစ်အကြေးစွန့်တဲ့ဘက်မှာန နှစ်ပေပတ်တားလိုင်းနဲ့ထိမိရင်ရားရံနေတဲ့အတွက်နေလို့ထိုင်လို့ကိုမရပါဘူးအနန္တတွေကအစိတ်ငွေလိုဖြစ်နေပြီးဆက်ယုံကနှာခေါင်းစီးစတဲ့အကာအကွယ်အဖြစ်အသုံးပြုဖို့ထုတ်ပြတာမျိုးမရှိပါဘူးလက်ရှိမှာချက်ချင်းဘာမှမဖြစ်ပေမဲ့ရေရှိမှာကျန်းမာရေးကိုမုတ်ချထိခိုက်စေမှာပါဒီလိုလုပ်ငန်းခွင်ဘေးကင်းလုံခြုံမှုမရှိတာအလို့သမားအခွင့်အရေးမရတာတွေကိုအစိုးရအနေနဲ့လည်းစုံစမ်းစစ်ဆေးရေးအဖွဲ့လှုပ်ပေးတာမျိုးမရှိပါဘူးကျွန်တော်ဖြစ်ချင်တဲ့ဆန္ဒကအလို့သမားအခွင့်အရေးအပြည့်အဝရရှိဖို့ဖြစ်ပါတယ်
အလုသမားအခွင့်အရေးအပြည့်အဝရရှိစေခြင်းနဲ့ဆန္ဒနဲ့ပါဆိုပြီးရေးလာတဲ့ကိုကျော်ခိုင်ရဲ့စာကိုပြောပြပေးပြီးသွားတော့မြန်မာနိုင်ငံမှာနမေရနိုင်ငံသားကုမ္ပဏီကြီးတခုမှဥယျာဉ်မှုနဲ့ညှားဆောင်တွေလုပ်နေရတဲ့သူတွေလဲနိုင်ငံသားကုမ္ပဏီရဲ့ဝန်ထမ်းတွေဖြစ်ပေမဲ့လည်းအလုသမားအခွင့်အရေးမရကြပါဘူးဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်ရှင
်ကျွန်တော်တို့ဟာမြန်မာနိုင်ငံခြေဆိုင်ကမ္ဘာအဆင့်၅ရှိတဲ့ Total E&P မြန်မာကုမ္ပဏီရဲ့ Expertise အိမ်များမှာပေးအပ်တဲ့တာဝန်တွေကိုကြားရနေရကနေပြီးတော့တာဝန်ထမ်းရတဲ့ဥယျာဉ်မှုနဲ့ညှာဆောက်တွေဖြစ်ပါတယ်။ Total ကုမ္ပဏီကဘဏ်ကောင်ဖွင့်ပေးပြီးတော့1993-94ကစလို့လုခလစာတွေပေးခြင်းအဖြစ်ယနေ့အချိန်ထိတာဝန်ထမ်းဆောင်နေကြပါတယ်။အလုပ်ချိန်12နာရီတပတ်တရက်နာစနစ်နဲ့တာဝန်ထမ်းဆောင်ခဲ့ကြသူတွေဖြစ်ပါတယ်။အလုသမားဝန်ကြီးဌာနကပြဋ္ဌာန်းထားတဲ့ခွင့်ရက်နဲ့အလုပ်ပရဲ့ဥပဒေ1951လုခပီးရေးဥပဒေ1936လူမှုဖူလုံရေးဥပဒေ1954အလုသမားယော်ကြီးဥပဒေ1923စသဖြင့်ဒီဥပဒေပါအချက်လက်တွေကိုမခံစားရပါဘူးအလုသမားဥပဒေအရအလုသမားတူဦးရဲ့နေ့စဉ်အလုပ်ချိန်ဟာ7နာရီဖြစ်ပါတယ်အချိန်ပိုတနာရီရဲ့လိုအားခဟာနေ့စဉ်ရရှိတဲ့လုခငွေတနာရီလုခနှုန်းရဲ့2ဆဖြစ်ရပါမယ် public holiday တွေမှာအလုပ်ဆင်းရလို့ရှင်လဲတနေ့လုခငွေရဲ့2ဆဖြစ်ရပါမယ် Total company ရဲ့ permanent အလုပ်သမားတွေ contract အလုပ်သမားတွေနဲ့နေစားအလုပ်သမားတွေရရှိတဲ့အခွင့်အရေးတွေမရဘဲနဲ့ဘေးဖယ်ခံထားတဲ့အတွက်သက်ဆိုင်ရာဌာနတွေကသိစေဖို့လီလိုင်းကနေတစင်တင်ပြလိုက်ရပါတယ
်ဒါကတော့မြန်မာနိုင်ငံမှာလာဖွင့်ထားတဲ့နိုင်ငံတကာအစ်စ်မီနိုင်ငံသားကုမ္ပဏီကြီးတခုမှအလုပ်လုပ်နေပေမဲ့လည်းနိုင်ငံတကာကသတ်မှတ်ထားတဲ့အလုပ်သမားအခွင့်အရေးထိပါခံနေရပါတယ်ဆိုပြီးရေးလာတဲ့ဥယျာဉ်မှုနဲ့ညှားဆောင်နေဆိုတဲ့သောရရှင်ရဲ့စာကိုဖော်ပြပေးခဲ့တာပါရှင်မကြခင်မှာပဲသောရရှင်နေတောင်းဆိုထားတဲ့မြန်မာသချင်းတွေတခုကိုထုတ်လွှင့်ပေးအောင်ပါဖြစ်ပါတယ်နော်ကျွန်တော်တို့ရေမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတီလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုဆက်ပြီးတော့တေးတောင်းလာတဲ့သောရရှင်တွေကိုအလှည့်ပေးစီပါတယ်။ကြီးမြနိုင်ဘူရာကအထူးတန်းရုံပိုင်ကြီးကိုစိန်ဝင်းပြီးတော့မြန်အောင်မြို့နယ်တဲကြီးကုန်းဘူရာကရုံပိုင်ဖြိုးစင်အောင်ပတိန်ဘူရာယုံပိုင်ကိုဝင်းမြင့်အငင်းစားလက်မဲ့စစ်အုပ်ကိုခင်မောင်အေးဟင်္ဒရာဘူရာဝင်းနေလက်မဲ့စစ်ကိုမြင့်အေးကိုမြင့်ဦးတို့အတွေ့ခင်မင်မှုတတိယတေးလက်ဆောင်ပေးဖို့ခြင်းပါတယ်ဆိုပြီးတေးတောင်းလာတဲ့သောရရှင်ကတော့ကျန်ကင်းမြို့ဖရာကြီးလန်းကကိုတင်ဝင်းကြီးဖြစ်ပါတယ်နောက်တော့မော်လမြိုင်ကမောင်ဂီတာချစ်သူဆိုတဲ့သောရရှင်ကတော့ကျွန်တော်ကတော့ VOE ကိုအမြဲတမ်းနားဆင်နေတဲ့ပြေးသက်ပါလေ VOE ကထုတ်လွှင့်တဲ့အစီအစဉ်အားလုံးကိုလည်းမလွတ်တမ်းနားဆင်သူပါအခုလည်းတချင်းတစ်ပုတ်တောင်းကျင်လို့စာရေးလိုက်ပါတယ်ကျွန်တော်ကအိမ်နဲ့ဝေးနေတဲ့သားဖြစ်ပါတယ်တဲ့ဒါကြောင့်မလို့ကိုငှက်ကြီးရဲ့ Cherry စုံတဲ့ညဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့ဒီမော်လမြိုင်ကဂီတာချစ်သူဆိုတဲ့သောရရှင်တေးတောင်းလာပါတယ်ဒီတော့ဒီတစ်ပတ်မောင်ဂီတာချစ်သူဆိုတဲ့သောရရှင်တောင်းဆိုထားတဲ့တချင်းလေးထုတ်လွှင့်ပေးကြပါတယ်နော်သောရရှင်နေလဲတော်တော်လေးကိုကြိုက်ကြတဲ့တချင်းမလို့အားလုံးနဲ့သဘောကျမယ်လို့မျှော်လင့်ပါတယ် Twin တင်တည်ဆိုထားတဲ့ Cherry စုံတဲ့ညာဆိုတဲ့တချင်းကိုနားဆင်ခံစားကြည့်ပါအောင်ရှင
် Cherry စုံတဲ့ညာကိုအိမ်မဲလေး Cherry စုံတဲ့ညာဟောမျောလင်းခြင်းin kona net to sitar at the chin we le chin we kwe twa on so ni om ni there is so ne nya we go lan pe there is so ne nya ki mai ni cha se then your energy to tar in ni so of me
တင်သည်ဆိုထားတဲ့ကျယ်ရီစုံနဲ့ညဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်ရဘူးဆိုရင်တော့ VOA Internet အစာမျက်နှာမှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျမတို့ website လိပ်စာကတော့ bemis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
အနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာများအစီအစဉ်ပဲဖြစ်ပါရရှင်။အခုကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တက်ကြီးစကားအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှပါ။ဒီသတင်းပတ်တက်ကြီးစကားအစီအစဉ်မှာတော့ဗိုလ်ချုပ်အောင်ဆန်းရာပြီးအမှတ်တရအကြောင်းဆရာဦးစွန်ရီကပြောပြထားပါရရှင
်။ရေပေါ်များမိတ်ဆွေများသမီးများဒီနေ့ကျွန်တော်ပြောမှာကတော့ရာပြီးရေသုံးပေါ်အကြောင်းဖြစ်ပါတယ်။မာပြေလွတ်လည်ဖခင်တပ်မတော်ဖခင်ဘူချိုအောင်ဆန်းဟာ1955ဖေဖော်ဝါရီ23မှာမွေးပါလေအဲဒါကြောင့်2005မှာဖမ်းရပြီးပွဲတွေကျင်းပဖို့ပြင်ဆင်ရင်းရာကြီးအကျိုးပွဲတွေချိန်တိုင်းကျင်းပနေပါလေဘူချိုအောင်ဆန်းနဲ့ဒီနှစ်ထဲမှာပဲ1955ခုနှစ်မှာမွေးဖွားသူတွေကတော့တဦးက2005မေတ္တရနေ့မှာမွေးပါလေနောက်တစ်ယောက်ကတော့1955နိုဝင်ဘာ29မှာဝေဖော်ပါတယ်ပထမတူအဒေါက်ခင်မျိုးချစ်အမိရင်းမခင်များတဲ့နောက်တူကတော့လူထုဒေါ်အမအမိရင်းအမတဲ့သူတို့မဦးလုံးဟာပိုချိုးအောင်ဆန်းတဲ့အတူရာပြည့်ဖြစ်ရုံမှာပိုချိုးအောင်ဆန်းတဲ့နိုင်ငံရေးလှုပ်ဖော်လှုပ်ခွက်ရာပြည့်ရဲဘော်တွင်လည်းဖြစ်ကြပါတယ်ပုံနုကိုအောင်ဆန်းတို့1936ခုနှစ်မှာဒွိတ်မှောက်ကြတော့ထောက်ခံပါဝင်ပြီးအတူတပိတ်မောက်ခဲ့တဲ့အင်းရတောင်သူတူကတော့မမတဲ့သူကတပိတ်မောက်ကျောင်းသားတွေစီတန်းလမ်းလျှောက်ဆန်းနှပြတာမှလည်းရှေ့တုန်းကပါတဲ့ပြင်ပြေကုန်ဖျားကုန်းတော်ပေါ်မှာကျောင်းသားကျောင်းသူတွေကိုလုံဆော်ဟောပြောတော့လည်းပါခဲ့ပါလေတပိတ်ကြီးပြီးဆုံးတော့ဝိဇ္ဇာနောက်ဆုံးနှစ်အဖြစ်တော့ပဲမန္တလေးပြည်ပရထံတန်ခဲ့ပါတယ်လူဥဒ္ဒနဲ့အိမ်တောင်ကြတော့ဘုရားထူးရဲ့ဖြစ်တော်လာရေးကိစ္စတွေမှာကမွန်ရဲ့ဥလာနဲ့တူသွန်သားပါဝင်ခဲ့ပါတယ်။ဖက်ရှင်တော်လန်ရေးကြီးပြီးတော့လူတုဂျာနယ်လူတုသတင်းစာတီထောင်ပြီးတော့ဟိုချိုးအောင်ဆန်းရဲ့လွတ်လပ်ရေးတိုက်ပွဲကိုဖက်ဒလန်ကအားသုံးခွန်ဆိုင်ပူညီခဲ့ပါတယ်။လူတုတော်မှာပါဝင်ခဲ့တဲ့တက္ကသိုလ်သပိတ်ဟာဒုတိယသပိတ်ပါ။တတိယသပိတ်က1938ခုနှစ်မှာဖြစ်ပေါ်ပြီးအကွန်းဝင်ရုံးကိုဝိုင်းခဲ့ကြပါတယ်။ရောက်ရှာမှုကပိုးပြီးရင်းချမ်းပြပြန်လာပါလေ။ကိုရာစစ်ပလိတွေကနမတုံနဲ့ရိုက်လို့ဘိုးအောင်ကျော်ကြဆုံးလာတယ်။တချို့ကျောင်းသားကျောင်းသူတွေကိုမြင်းနဲ့တိုက်ခိုင်းရလို့အလဲလဲအကွေကွေခြံရရပါလေ။အဲ့ဒီသဘိတ်မှာသူတက်ကြီးမဂ္ဂဇင်းအရိတာဖွဲ့ဝင်ခင်မျိုးချစ်ခေါ်မခင်မြားလည်းပါဝင်ခဲ့ပါလေ။ဘိုးကျော်အထံတို့ BIA တက်ကြီးဖွဲ့ပြီးတော့ရဲဘော်သုံးကြိတ်ခေါင်းဆောင်နဲ့ဗမာတံပရောပြန်လာတယ်။အဲဒီကာလကဖက်ရှစ်ဂျပန်တော်လှန်တာတော်လှန်တာနီးတော့ရှုပ်ခွက်လှုပ်ရှားကြပါတယ်။ရန်ကုန်မြို့မယန်းကြံခေါ်အခုတမရွအထက်ကတင့်နေရမှာ BIA ဌာနချုပ်ရုံးလုံးရုံးတိုက်တော့ တဦးတည်းသောအမျိုးသမီးစစ်သည်ကတော့ခင်ရွေးချစ်ပါစစ်ယူစစ်ယူနီဖောင်းကြီးဝတ်ပြီးစစ်ရုံးချုပ်စာရေးစာဥဌာဏမှာအလုပ်လုပ်ပေးနေပါတယ်တကယ်ကဟိုချုပ်အောင်ဆန်းကျုပ်ဝတ်တာဝန်ပေးချက်ရရေဒီယိုကအင်္ဂလိပ်လိုလာတဲ့အဖသတင်းတွေကိုဖမ်းယူပြီးလက်နေစစ်နဲ့ရိုက်လိုက်မှုပွားပြီးတော့ဟိုချုပ်အောင်ဆန်းတခင်တန်းထွန်းတခင်ဆိုးတခင်ပါဟိန်းတဲ့အချစ်တော်လိုင်းရဲ့ခေါင်းဆောင်တွေကိုကိုယ်တိုင်ရှုပ်ွဲသွားရောက်ပေးရပါတယ်။ဂျပန်စစ်တပ်ဟာရေဒီယိုနားထောင်ရင်သေတံပေးမယ်လို့အမိန့်ထုတ်ထားတဲ့ကြားကတုတ်ွက်ပြီးတော့ဖမ်းဆောင်ရတဲ့တာဝန်မှာဒီအတွက်ရတဲ့စုကနိုင်ငံကုန်ကြီးဒုတိယဝလာတတိယလားမသိပါဘူး။မသိလို့ပေါ့လူလူဦးလာတို့ထော်မှာတို့လည်းမန္တလေးမှာဥရဇတ်နဲ့ဖတ်စာပလအဖွဲ့ဖွဲ့ပြီးတော့အဲဖွဲ့တဲ့အခါမှာကံပေါ်မှာတော့ဖတ်သပလမဖွဲ့ရသေးပါဘူး။ဒါပေမဲ့သူတို့ကဘာစုမှမရပါဘူး။သူတို့ကလည်းဘာမှမလို့ခြင်းမဟုတ်။ဘာပဲဖြစ်ဖြစ်ဒေါက်ခမျိုးချင်းနဲ့သူတို့မှာတို့ဟာဘိုးချုပ်အောင်ဆန်းနဲ့အရင်နီးဆုံးရဲဘော်နှစ်ဦးပါ။ရာပြည့်ရဲဘော်မတွေဖြစ်ပါတယ်။နော်။ဘာကြီးပါခင်ဗျာ
။ဆရာမောင်ဆွမ်းကြီးပြောပြခဲ့တဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါရဲ့ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကတော့မကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့တနင်္ဂနွေစာအစီအစဉ်ကိုလည်းအစီအစဉ်နဲ့အပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိပြန်လည်ထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ရှင်။အခုကတော့ချန်နေသေးတဲ့အချိန်တွေမှာတရင်အချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါမယ်
။အာရှပစိဖိတ်ဒေသတွေအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့အမြင်သစ်တွေနဲ့ရှုမြင်ပုံကိုသဘောတူလက်ခံတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။အိန္ဒိယနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လုပ်ဖို့အတွက်လည်းဝန်ကြီးချုပ်မိုဒီနဲ့သဘောတူခဲ့တယ်လို့သမ္မတအိုဘားမားနဲ့အိန္ဒိယဝန်ကြီးချုပ်တို့နယူးဒယ်လီမြို့တော်မှာတွေ့ဆုံပြီးမှပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောခဲ့ပါတယ်။နျူကလ িয়ার အရေးစီးပွားရေးကာကွယ်ရေးနဲ့ကမ္ဘာ့ရာသီဥတုပြောင်းလဲရေးကိစ္စတွေကိုလည်းကောင်းဆောင်မြောက်ဆွေးနွေးခဲ့ပါတယ်။ကာဒီဂျေမန်နိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်နေပေမဲ့လည်းအဲ့ဒီနိုင်ငံမှာအမေရိကန်ရဲ့အကြမ်းဖက်မှုတံပြန်ရေးအထောက်ဆောင်ရွက်မှုတွေကိုတော့ဆက်ပြီးတော့လုပ်သွားမှာဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါရယ်။အမေရိကန်ထောက်ခံတဲ့ဂျေမန်သမ္မတနဲ့အစိုးရအဖွဲ့နှုတ်ထွက်လိုက်ပြီးတဲ့နောက်ဂျေမန်နိုင်ငံထဲမှာမောင်းသူမဲ့ဒရုန်းယာဉ်တွေနဲ့အကြမ်းဖက်မှုတံပြန်ရေးစစ်ဆင်ရေးကိုရပ်ဆိုင်းထားတယ်လို့နယူးဒယ်လီမြို့ကသတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောကြားသွားခဲ့ပါရယ်။Greek နိုင်ငံမှာဒီကနေ့ကျင်းပနေတဲ့အထွေထွေရွေးကောက်ပွဲကနေနိုင်ငံကိုခိုင်ခိုင်မာမာနဲ့ရှေ့ဆက်တိုးသွားမလားစွန့်စစနဲ့ရှေ့ဆက်မလားဆိုတာကိုအဆုံးဖြတ်ပေးမှဖြစ်တယ်လို့ Greek ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။ Greek နိုင်ငံရဲ့ပဏာရေးဆိုင်ရာအနာဂတ်ကိုအဆုံးဖြတ်ပေးမဲ့ရွေးကောက်ပွဲအတွက်မဲထည့်စင်မှာပဲဝန်ကြီးချုပ် Samaras ကအခုလိုပြောခဲ့တာပါ။ Syriza Party ခေါင်းဆောင် Alexis Tsipras ကသူ့ရဲ့ပါတီသားအနိုင်ရခဲ့လို့ရှိရင်တော့အစိုးရအသုံးစရအကြီးအကျယ်ဆွေးချမှုတွေကိုဖျက်တော့ပြစ်မဲ့ပြင် EU ရဲ့ငွေကြေးကြောက်ကန်ပေးထားမှုဆိုင်ရာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းမယ်လို့မဲဆွယ်ကတိပေးထားပါရဲ့ရှင်
။တရင်ချင်းချုပ်ကိုမတ်ဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါရဲ့ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဖမ်းယူနိုင်နိုင်ကြပါလိမ့်ရှင်။တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.